Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ View American တိုင်းရဲ့2018ခုနှစ် March 17ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 လိုင်းမီတာ19.25 32နဲ့လိုင်းလ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
ကျမသင်ကြီးထိုက်ပါရှင်မြောက်ကိုရီးယားနိုင်ငံဟာငြိမ်းချမ်းရေးအတွက်အဆင့်နှင့်ဖြစ်နေပြီလို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံမှာတော့သမ္မတတက်တန်ကန့်တက်ချက်ကိုဒီကနေ့ပယ်ဖျက်လိုက်တာကြောင့်လက်ရှိသမ္မတရှီဂျင်းပင်အနေနဲ့အကန့်အသတ်မရှိသမ္မတလုတ်ခွင့်အတွက်လမ်းပွင့်သွားစေပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။လင်ဂျွန်ပြုခံရတဲ့အတွက်ဒီလူကုန်ကူးခံရတဲ့ကမ္ဘာအခြေအနေတက်ကိုသတင်းပေးပို့ချက်တစ်ပုဒ်မှာနားဆင်ရမှာဖြစ်တယ်လို့ချီလီလုံးဒီမိုကရေစီအရေးတော်ပုံကြောင့်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းထိုင်းမြန်မာနယ်စပ်ကိုတောခုသွားတဲ့နိုင်ငံကျော်အဆိုတော်မွန်းအောင်နဲ့တွေ့ဆုံမေးမြန်းခဲ့မှာတော
့စဉ်းစားကြည့်တယ်ကျွန်တော်တို့ဒီစစ်တပ်ကအာဏာသိမ်းလိုက်ပြီဆိုကြတဲ့အရောကျွန်တော်တို့အုပ်ချုပ်ရေးအကုန်လုံးကစစ်တပ်အောက်ရောက်သွားမယ်နောက်ပြီးအဲ့လိုဘဝမှာကျွန်တော်မနေကြတော့ဘူးကျွန်တော်ဗမာပြည်မှာနေနေကျွန်တော်ဖိုင်းခံရမှာ
ဒီအကြောင်းနားဆင်ရမှာဖြစ်တယ်လို့မြန်မာပြိမာပေးစာများပြည်တွင်သတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြအစီအစဉ်တွေကိုလည်းတင်ဆက်အောင်မှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြကြမှာပ
ါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကအမေရိကန်သမ္မတနဲ့တွေ့ဆုံဆွေးနွေးလိုတဲ့ဆန္ဒကိုထုတ်ဖော်ပြောဆိုပြီးနောက်မှာတော့မြောက်ကိုရီးယားဟာငြိမ်းချမ်းရေးအတွက်အဆင့်နဲ့ရှိနေပြီလို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်အနောက်ပိုင်းကလေရင်ထရယုံမှာမနေ့စနေနေ့ညကလှုပ်တဲ့နိုင်ငံရေးစီယုံပွဲတစ်ခုမှာသမ္မတထရန့်ကအခုလိုပြောဆိုတာပါ။ကမ္ဘာတစ်လွှားကိုနျူကလ িয়ার လက်နက်တွေနဲ့ချင်းချောင်နေတဲ့ကင်ဂျုံအွန်းအနေနဲ့အခုတော့ဒုံးကျည်တွေပြတ်တော့မှာမဟုတ်ဘူးလို့သမ္မတထရန့်ကပြောတာပါ။မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်နှုတ်တို့ကြားမကြုံစဘူးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့စီစဉ်ချချိန်မှာပဲသမ္မတထရန့်ကအခုလိုမှတ်ချက်ပေးပြောဆိုတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံတဲ့အခါမှာချက်ချင်းထပ်ပြန်လာတာမျိုးဒါမှမဟုတ်ရင်လည်းနှစ်ယောက်ထိုင်ပြီးကမ္ဘာကြီးအတွက်အကြီးအကျယ်ဆုံးသဘောတူညီချက်တစ်ခုကိုဆောင်ရွက်နိုင်တာမျိုးလည်းဖြစ်နိုင်တယ်လို့သမ္မတထရန့်ကထပ်လောင်းပြောဆိုပါတယ်။တောင်ကိုရီးယားနိုင်ငံမှာမကြာခင်ကကျင်းပပြီးစီးခဲ့တဲ့ဆောင်ရသည့်အိုလံပစ်ပွဲတော်အောင်မြင်ခဲ့တဲ့အပေါ်မှာလည်းသမ္မတထရန့်ကအမှတ်ယူပါတယ်။နျူကလ িয়ার နဲ့တိုက်ခတ်မဲ့အရေးချင်းချောက်မှုကိုရှော့ချနိုင်ရေးအတွက်သူ့အနေနဲ့မဆောင်ရွက်ခဲ့ဘူးဆိုရင်လုံးဝအောင်မြင်မှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်
။တရုတ်မျိုးသားပြည်သူ့ကွန်ဂရက်ကသမ္မတရာရူတက်တန်အတွက်ကန့်သတ်ချက်တွေကိုဒီကနေ့မှမဲပေးပြီးတော့ပယ်ဖျက်လိုက်ပါပြီ။အခုလိုမဲပေးဆုံးဖြတ်လိုက်တာကြောင့်လက်ရှိတရုတ်သမ္မတရှီကျင့်ဖင်အနေနဲ့သမ္မတဖြစ်တဲ့တက်တန်အကန့်အသတ်မရှိဆက်ပြီးတော့အုပ်ချုပ်သွားနိုင်မှာရှိပါတယ်။သမ္မတရှီကျင့်ဖင်ရဲ့လက်ရှိသမ္မတတက်တန်ဟာ2023ခုနှစ်မှာအကုန်ဆုံးမှာဖြစ်ပေမဲ့သူ့အနေနဲ့တရုတ်သမ္မတဖြစ်နေဆက်ပြီးတော့လှုပ်သွားနိုင်ခြင်းရှိတယ်လို့လည်းနိုင်ငံရေးအကြီးအကဲတွေကပြောပါတယ်။အခုလိုတရုတ်နိုင်ငံရဲ့ဖွဲ့စည်းပုံပြင်ဆင်ဖို့ဒီကနေ့သဘောထူလိုက်တဲ့အတွက်သမ္မတရှီကျင့်ဖင်ရဲ့နိုင်ငံရေးအတွေ့အခေါ်အမြင်သဘောထားတွေကိုလည်းဖွဲ့စည်းပုံထဲမှာထည့်ဝင်ထည့်သွင်းသွားမှာဖြစ်ပါတယ်။ဒါကတရုတ်နိုင်ငံရဲ့ခေါင်းဆောင်ကြီးမော်စီတိုးနောက်ပိုင်းတရုတ်ခေါင်းဆောင်တွေထဲမှာသူတို့ရဲ့နိုင်ငံရေးအတွေ့အခေါ်အမြင်သဘောထားတွေကိုဖွဲ့စည်းပုံထဲမှာပထမဆုံးချိန်ဖော်ပြတာလည်းဖြစ်ပါတယ်။အခုလိုဒီပြောင်းလဲတွေကတရုတ်ကွန်မြူနတီပါတီဟာနိုင်ငံရဲ့ကိစ္စရဲ့အရေးအရာအားလုံးနဲ့ပတ်သက်ပြီးတော့အနာအပြေးဝရှိတယ်ဆိုတာနဲ့တရုတ်နိုင်ငံကိုအုပ်ချုပ်ဖို့အတွက်တခုတည်းသောနိုင်ငံရေးအဖွဲ့အစည်းဖြစ်တယ်ဆိုတာကိုအရင်ထက်ပိုရှင်းလင်းတဲ့အသုံးအနှုန်းတွေနဲ့အခိုင်အမာဖော်ပြသွားမှာဖြစ်ပါတယ်။ဒီလိုလှုပ်လိုက်တဲ့အတွက်လည်းတရုတ်နိုင်ငံအတွက်မှာပုံမှန်ထက်ပိုတဲ့ဝေဖန်မှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။တရုတ်ပြည်သူအတော်များများအတွက်တော့အခုလိုသမ္မတတက်တန်ကန့်သက်ချက်ကိုပယ်ဖျက်လိုက်တာဟာမော်စီတုံးလက်ထက်တရုတ်နိုင်ငံရဲ့အခြေအနေတွေဗယံမတာဖြစ်ခဲ့တဲ့ရင်ကျေးမှုတော်လိုင်းကာလကိုပြန်ပြီးတော့အမတ်ရစေခဲ့ပါတယ်ခင်ဗျာ
။ဒီကမ္ဘာလုံးဒုက္ခရောက်သွားနိုင်တာကြောင့်အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲဖို့ရည်ရွယ်ချက်မရှိဘူးလို့တရုတ်ဘက်ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ကုန်သွယ်ရေးစစ်ပွဲမှာအနိုင်ရသူဆိုတာမရှိဘူးလို့လည်းတရုတ်ကုန်သွယ်ရေးဝန်ကြီးဆောင်ရှန်းကတရုတ်လွှတ်တော်နှစ်ပတ်လည်အစည်းအဝေးပြင်ပမှာပြောဆိုတာဖြစ်ပါတယ်။တရုတ်အနေနဲ့ကုန်သွယ်ရေးစစ်ပွဲကိုတိုက်လို့စိတ်မရှိသလိုကုန်သွယ်ရေးစစ်ပွဲကိုအစပြုမှလည်းမဟုတ်တဲ့အကြောင်းဒါပေမဲ့ဘယ်လိုအခက်အခဲစိန်ခေါ်ချက်တွေကိုဖြစ်စေကင်တွယ်သွားနိုင်ပြီးတရုတ်နိုင်ငံနဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုအပြည့်အဝကာကွယ်သွားမယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အမေရိကန်ရဲ့တမနီတွင်းကုန်အပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံပြီးအလူမီနီယံတွင်းကုန်အပေါ်မှာအခွန်100ရာခိုင်နှုန်းကောက်မယ်ကြေညာချက်ကို ပြီးခဲ့တဲ့ကြာသပတေးနေ့ကအမေရိကန်သမ္မတထရန့်ကလက်မှတ်ထိုးခဲ့ပြီးဒီအခုနှုန်းထားတက်ကဒီလမှတက်ရောက်မှာဖြစ်ပါတယ်။အလူမီနီယံနဲ့သမ္မတအပေါ်သမ္မတထရန့်ကခွန်တိုးကောက်မှုနဲ့ပတ်သက်ပြီး
ကုန်သွယ်ရေးဆက်ပွဲဖြစ်လာမဲ့အရေးကိုရှောင်ရှားနိုင်ရေးကြိုးပမ်းတဲ့အနေနဲ့လဲဂျပန်ဥရောပသမ္မတကတို့ကကုန်သွယ်ရေးကိုယ်စားလှယ်တော်တွေမနစ်စနေနေ့ကအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်နဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင်။ကနေလငန်ကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးရက်ဆီလစ်ကမနစ်စနေနေ့တုန်းကနေထိုင်မကောင်းတာကြောင့်အစီအစဉ်တွေဖြတ်ခဲ့ရပြီမဲ့ဒီ မိတ်ဂုံပြုတဲ့အခမ်းအနားမှာပန်းခွေချခဲ့ပါတယ်။1998ခုနှစ်တုန်းကတော့နိုင်ရိုဘီကအမေရိကန်တန်ယုံကိုတိုက်ခိုက်ပြီးကင်ညာနဲ့အမေရိကန်လူထုကိုစိတ်သက်ကြပျက်စီးသွားအောင်လုပ်နိုင်မယ်လို့ကျန်းဖတ်ဝါဒီတွေကတွေးခဲ့ကြပေမဲ့ဒီလူတွေမားခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောခဲ့ပါတယ်။နှစ်ပေါင်း20လောက်ကြာခဲ့ပြီးတဲ့နောက်မှာဒဏ်ရာရခဲ့သူတွေနဲ့ဆုံးရှုံးခဲ့ရသူတွေကိုအောက်မေ့သတိရဖို့တွေးဆခဲ့ကြတာပါလို့တိုက်ခိုက်မှုအတွင်းအသက်မသေးလွတ်မြောက်လာသူတွေအပါအဝင်တက်ရောက်လာသူတွေကိုနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ပောက်ကွဲမှုတွေခြေထောက်တွေကျိုးခဲ့တဲ့ George Okendo ကတော့အမေရိကန်တန်ယုံမှာဆက်ပြီးတော့အလုပ်လုပ်နေသေးပါ။တန်ယုံတိုက်ခိုက်ခံရတဲ့နေ့ကသူကတန်ယုံအဆောင်လည်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးတယ်လဆန်အနေနဲ့အစည်းအဝေးတချို့ကိုဖျက်ပြီးခဏအနားယူခဲ့ရတယ်လို့လည်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ကင်ညာနိုင်ငံသားဝန်ကြီးမော်နီကာဂျူးမားနဲ့လည်းအမေရိကန်နိုင်ငံသားဝန်ကြီးတယ်လဆန်တို့တွေ့ဆုံခဲ့ကြပါတယ်ခင်ဗျာ
။ VOA အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1183တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်း VOA မြန်မာပိုင်းစီစဉ်ရဲ့တင်းကနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဆီးရီးယားနိုင်ငံတွင်းကသဘုံတို့အခိုင်အမာထိန်းချုပ်ရာဂူတာအရှေ့ပိုင်းကိုဆီးရီးယားအစိုးရကဘုံတွေလက်နက်ကြီးတွေနဲ့တိုက်ခိုက်နေတာမှာဓာတ်ငွေကိုလက်နက်အဖြစ်အသုံးပြုတိုက်ခိုက်ခဲ့မယ်ဆိုရင်တော့ဒါကအင်မတန်မှမိုင်မဲလွန်းရာကျမယ်လို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကသတိပေးလိုက်ပါတယ်။မြို့တော်ဒမတ်စကတ်အပြင်ကသဘုံတွေကိုသတင်းသုံးပတ်ကြားထိုးစစ်အတွင်းဆီးရီးယားသမ္မတဘာရှားအယ်အာဆတ်ရဲ့တပ်ဖွဲ့တွေကကလိုရင်းဓာတ်ငွေအသုံးပြုနေတယ်ဆိုတဲ့အစီရင်ခံချက်တွေကိုအမေရိကန်ပြည်ထောင်စုကအခုလက်ခံရရှိနေတယ်လို့လည်းကာကွယ်ဝင်ကြီးမက်တစ်ကဒီကနေ့တင်းင်းခွေနေမှာပြောဆိုပါတယ်။ဒီတိုက်ခိုက်မှုအတွင်းလူပေါင်း1000နီးပါးသေဆုံးခဲ့ရတဲ့အထက်ကလေးငယ်200ပါဝင်ပါတယ်။တငွေနဲ့တိုက်ခိုက်ပါတယ်ဆိုတော့တက်တဲ့အထောက်ထားပြဖို့တော့မရှိပါဘူးဒါပေမဲ့လည်းကလိုရင်းတငွေအသုံးပြုတာဒါမှမဟုတ်လဲဒီတငွေကြောင့်ဖြစ်လာတဲ့လက္ခဏာတွေနဲ့ပတ်သက်တဲ့အစီရင်ခံချက်တွေအများအပြားကိုသိရှိထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကအိုမန်ခီးစင်အတွင်းအတူလိုက်ပါလာတဲ့သတင်းထောက်တွေကိုပြောဆိုခဲ့တာပါဆီးရီးယားတပ်ဖွဲ့တွေဟာလက်လုစပယ်တိုက်ခိုက်မှုတွေမှာအကောင်းဆုံးဖြစ်ပြီးဆေးရုံတွေကိုပိတ်မှတ်ထားတိုက်ခိုက်တာကတော့အဆိုးဆုံးဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ဂူတာရှေ့ပိုင်းကတိုက်ခိုက်မှုတွေအတွင်းအစိတ်ဓာတ်ငွေ၃နဲ့ဆိုတဲ့ပြောဆိုချက်တွေကိုတော့ဆီးရီးယားဘက်ကပယ်ချထားပါတယ်ရှင
်ကိုလိုမီးယားနိုင်ငံမှာတော့လွတ်တော်တဲ့အတွက်ဒီကနေ့တနင်္ဂနွေနေ့မှာမဲပေးနေကြပါတယ်လနချာပြီးနိုင်ငံရေးပါတီအဖြစ်အသွင်ပြောင်းထားတဲ့လဝဲသဘုံအဖွဲ့ FARC ကလည်းအထက်နဲ့အောက်လွှတ်တော်အမတ်နေရာတွေအတွက်ပထမဆုံးအကြိမ်ဖြစ်တဲ့ရွေးကောက်ပွဲဝင်ရောက်ရှင်းပြနေပါတယ်။ FARC နဲ့ညီညာရေးသဘောတူညီချက်ကိုလက်မှတ်ထိုးခဲ့တဲ့သမ္မတ Juan Manuel Santos ကတော့ဒီရွေးကောက်ပွဲကတော့ FARC ကလက်နက်ကိုင်အဖွဲ့အနေနဲ့မဟုတ်ဘဲနိုင်ငံရေးပါတီတစ်ခုအနေနဲ့ပါဝင်မဲ့ရာစုနှစ်ဝက်အတွင်းငြိမ်းချမ်းစွာမဲပေးကြမဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောဆိုပါတယ်။2016ခုနှစ်အတွင်းကိုလံဘီယာအစိုးရနဲ့လက်ဝဲဝါဒီ FARC သဘုံတို့ကြားငြိမ်းချမ်းရေးသဘောတူညီချက်10စုနှစ်တွေနဲ့ချီကြာမြင့်ခဲ့တဲ့စစ်ပွဲကိုအဆုံးသတ်နိုင်ခဲ့တာဖြစ်ပါတယ်။ငြိမ်းချမ်းရေးသဘောတူညီချက်အရာ FARC အဖွဲ့ကိုလွတ်တော်အမတ်နေရာ10နေရာအမှတ်ခံပေးထားတာပါ။ဒီပေးထားတဲ့10နေရာကလွယ်လို့တခြားနေရာတွေမှာတော့နိုင်ရမယ့်ပုံမရှိဘူးလို့နိုင်ငံရေးသုံးသပ်သူတွေကလည်းပြောပါတယ်။ဘိုလက်ရဝါဒီပါတီတွေကအများစုအနိုင်ရမယ်လို့ခန့်မှန်းထားပါတယ်။ဒီကနေ့လွတ်တော်ရွေးကောက်ပွဲကတော့လာမယ့်မေလသမရရွေးကောက်ပွဲမှာဘယ်ပါတီကနိုင်မလဲဆိုတာကိုခမန်းစရာနီလန်တစ်ခုအနေနဲ့လဲရှုမြင်နေကြပါတယ်ခင်ဗျာ
တရုတ်သမရရှီကျင်းမင်းရဲ့ခေတ္တပိုလမ်းမစီမံကိန်းဟာနိုင်ငံတကာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုအရှိန်ဟုန်မြင့်စေတယ်လို့တရုတ်နိုင်ငံရဲ့ကုသရေးဝန်ကြီးဝန်ကြီးဇောင်ရှန်းကဘေကျင်းမြို့မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်73ချိန်မြောက်တရုတ်ပြည်သူ့အမျိုးသားကွန်ဂရက်စ်ညီလာခံ ပထမဆုံးအစည်းအဝေးရဲ့ဘေးဘက်မှာတိကျပြုလုပ်တဲ့အစည်းအဝေးအတွင်းကုသရန်ရောင်းဝယ်ကြီးဝန်ကြီးကခေတ်တဲ့ပိုလမကြီးရဲ့အောင်မြင်မှုတွေကိုပြောဆိုသွားတာဖြစ်ပါတယ်ခေတ်တဲ့ပိုလမစီမံကိန်းကိုကမ္ဘာတစ်ဝန်းမှာလက်ခံကျိုးဆိုကြပြီးကမ္ဘာပေါ်ကနိုင်ငံနဲ့ဒေသတရာ၄၀ကျော်ကဒီစီမံကိန်းမှာပါဝင်လာကြတယ်လို့လည်းပြောဆိုသွားပါတယ်ရှင်
ဂျပန်နိုင်ငံမှာလူအများအများသေဆုံးခဲ့တဲ့ငရင်ဆူနာမီရေလိုင်းနဲ့နျူကလ িয়ার ပြဿနာကြီးဖြစ်ပွားခဲ့တာ9နှစ်မြောက်နှစ်ပတ်လည်အထိမ့်အခမ်းအနားကိုဂျပန်နိုင်ငံမှာဒီကနေ့ကျင်းပခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဦးဆောင်ပြီးဒီဝါနဲ့ကြေကွဲဝယ်အထိမ့်အခမ်းအနားကိုကျင်းပခဲ့တာဖြစ်ပြီးတော့ဂျပန်နိုင်ငံရဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေဟာပုံမှန်တ ခံနိုင်တဲ့နိုင်ငံတစ်ခုဖြစ်တည်ဆောက်နိုင်အောင်အစိုးရအနေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောပါတယ်ဒီခန်းသားကိုတော့ဂျပန်ဧကရာဇ်ဒုတိယသားဖြစ်တဲ့တော်ဝင်မင်းသားအကီရှိနိုလည်းတက်ရောက်ခဲ့ပါတယ်ခင်ဗျာ
ဒီတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာမျိုးနားဆင်နိုင်ပါတယ်ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်2016ခုနှစ်အတွင်းအမေရိကန်လူကုန်ကူးမှုတိုက်ဖျက်ရေးဌာနကအရေးပေါ်ဖုန်းလိုင်းတွေကိုခေါ်ဆိုသတင်းပေးလာတဲ့လင်းကျွန်းအပြုတ်ခံရတဲ့ဖြစ်ရပ်ပေါင်း 9,500 ကျော်ရှိခဲ့ပါတယ်။ Washington DC ဒေသတော်ဝိုင်လင်းကျွန်းအဖြစ်အသုံးချခံရသူအများစုဟာဝင်ငွေအလဲအလတ်ကနေဝင်ငွေမြင့်တဲ့မိသားစုတွေက10ကျော်တက်ရွယ်တွေဖြစ်ပါတယ်။ဒီလိုဖြစ်ရပ်ကြုံခဲ့ရတဲ့10ကျော်တက်တူအကြောင်း VOA သတင်းတော့ Caroline Prisuti ပေးပို့တဲ့သတင်းတော်ကို Mackin Phu Thwe ကပြောပြမှာဖြစ်ပါတယ်။
ကျေကားရေးပေါ်အော်ဒန်ကခိတ်ရဲ့အိမ်မက်ဆိုးကြီးကိုအဆုံးသတ်ပေးလိုက်ကြပါပဲ
I was seconds away
ဘရောမပြန်ရှာမတွေ့နိုင်မဲ့အချိန်နဲ့ရောက်ဖို့စက္ကန့်ပိုင်းလေးပဲလိုတော့တာပါလားရီနဲ့ချီလင်ကျော်ဖြစ်အသုံးချခံခဲ့ရပြီးတဲ့နောက်တစ်ဖက်ဖက်လက်နေတဲ့ရဲကားမိကိုမြင်ရချိန်မှာလွတ်မြောက်ဖို့အတွက်မျှော်လင့်ချက်ရလာတယ်လို့ခိတ်ကပြောပါတယ်ခိတ်အသက်16နှစ်အရွယ်ကိုရန်ကျောင်းတက်နေတဲ့အချိန်သူတက်နေတဲ့ထက်တန်းကျောင်းမှာတရားမဝင်ရွှေ့ပြောင်းလာသူတွေအတွက်ဖွင့်ထားတဲ့အစီအစဉ်တစ်ခုမှာတက်နေတဲ့အသက်22နှစ်အရွယ်လူဝစ်ကသူ့ကိုတွေးဆောင်ဖျားယောင်းခဲ့တာပါလူဝစ်ကတော့ဒီအတွက်တရားစွဲဆိုခံရတာမျိုးမရှိသေးပါဘူ
း The first thing he ever said
Facebook ကနေတစ်ဆင့်သူ့ပထမဆုံးကျမကိုရေးပို့တဲ့စာကတော့မင်းမျက်လုံးတွေကအရင်လာတယ်ဆိုတာပါပဲအဲ့တော့ Kate ကလူဝစ်နဲ့ချစ်ကြိုက်သွားခဲ့ပြီးတော့ညဘက်တွေဆိုရင်လူဝစ်ကသူ့အိမ်တကားကိုလာခောက်ပြီးတော့ပါတီပွဲတွေကိုခေါ်သွားပေးတတ်ပါတယ်။အဲ့လိုသွားရင်တညမှာတော့ Kate တယောက်အိမ်ကိုလုံးဝပြန်ရောက်မလာနိုင်ခဲ့တော့တာပါ။
I was with all these old men.
အသက်ကြီးကြီးအမျိုးသားတွေနဲ့ရှိနေခဲ့ပြီးတော့သူတို့ကကျမကိုလှလို့ဝိုင်းပြီးတော့အယုံထားကြည့်နေကြတယ်လို့ကျမထင်ခဲ့ပါတယ်။နောက်တော့ကျမတတိကောင်းကောင်းမရတော့အခုဒီတချို့ဟာတွေကဝေဝါးနေတော့မယ်။ခန္ဓာကိုယ်မှာဖူးယောင်ပြီးတော့အတွင်းမိုင်းထင်ရတယ်လို့အများကြီးရခဲ့ပါတယ်။နောက်ပိုင်းမှာမှလူဝစ်ဟာအမေရိကထိုက်လေပိုင်းကအင်မတန်ရက်စက်တဲ့ Ambassador Team လူစုကိုင်းအဖွဲ့ဝင်ဖြစ်နေတယ်ဆိုတာကို Kate သိခဲ့ရပါတယ်။စကြောသက်ဖြစ်ကစားမှာပဲပေးမြူကျွေးတာကိုခင်ရပြီးဒီလူစိုးကိုင်းအတွက်ငွေရဖို့အတွက်လင်ကျုံအဖြစ်နဲ့ရောင်းစားခံခဲ့ရတာပါ
I don't think anyone would find me who would look for me
ကျမကိုတယောက်ယောက်ပြန်ရှာတွေ့လိမ့်မယ်လို့မထင်ခဲ့ဘူးကျမကိုဘယ်မှာလိုက်ရှာရမလဲဆိုတာဘယ်သူသိမှာလဲပေါ့ခိတ်ရဲ့အမေအေမီကတော့အခုလိုပြောပါတယ
် She's the love of my life
တမီးဟာကျမဘဝရဲ့အသက်ပါပဲကျမရဲ့တမီးငယ်လေးပျောက်သွားတဲ့အချိန်မှာသူကျမကိုတိတ်လိုအပ်နေမယ်လို့ကျမစိတ်ထဲကတွေးနေမိတယ်လေ
လူဝစ်ကခိတ်ကိုအရာဝတ္ထုတစ်ခုလိုယူဆချိန်မှာရဲတပ်ဖွဲ့ကလည်းအင်ပြေးတယောက်အဖြစ်သူ့ကိုထင်မှတ်ခဲ့တာပ
ါ He I guess you could say
သူကကျမတင်မပေါ်မှာငွေပုံတင်ငင်တာကတ်ပါတယ်အဲ့ဒီနောက်ရောင်းစားခံရတယ်ဆိုတာကိုသိလိုက်ရတယ်ကျမကိုဈေးဖြတ်ပြီးရောင်းတာပါနှိမ့်ဆက်ညှဉ်းပန်းမှုတွေကိုမနာတမ်းခံခဲ့ရတယ်လို့လည်းခိတ်ကပြောပါတယ
် Someone would come in, someone would rape me.
လူတယောက်ဝင်လာပြီးကျမကိုမတရားကျင့်နေ။အဲ့လိုထွက်သွားပြီးတော့တနားရီအတွင်းမှာနောက်ထပ်နှစ်ယောက်သုံးယောက်ထပ်ရောက်လာတတ်တယ်။ဒီတိုင်းအဲ့လိုမနာတမ်းမတရားကျင့်ခံရတာပါ။အစားလည်းမကြွေရေလည်းမတိုက်ပါဘူး။ပြည်သူစားကောင်းကတစ်ချိန်လုံးထိုင်ပြီးတော့စောင့်ကြည့်နေတော့တာပါပဲ။သတင်းပတ်အတော်ကြာအဲ့လိုနေခဲ့ရပြီးတဲ့နောက်လူစိုးကိုင်းကသူ့ကိုပြည်နယ်ပြောင်းဖို့လုပ်ပါတယ်။အဲ့မှာပဲရဲတွေကခိတ်ကိုကယ်တင်နိုင်ခဲ့တာပါ။အနေကြဆေးဝါးကုသမှုတွေပြင်းပြင်းထန်ထန်ခံယူခဲ့ရပြီးတဲ့နောက်မှာတော့ဘဝတစ်တခုပြန်ရဖို့ခိတ်မျှော်လင့်လာနိုင်ပါတယ်။အခုဆိုရင်တော့ခိတ်ဟာစစ်ဆက်ပြည်သူတယောက်ဖြစ်နေပါပြီ။သမီးငယ်လေးတယောက်ရဖို့အတွက်ကိုဝင်လွယ်ထားရပြီလဲဖြစ်ပါတယ်ရှင်။
လယ်သမားတွေကိုအကာအကွယ်ပေးဖို့ရည်ရွယ်ချက်နဲ့မြန်မာနိုင်ငံစံစဘာအတင်းချုပ်ကအခြေခံစဘာစီနှုန်းတက်မှတ်ပေးပါတယ်။တည်နံပေါက်စည်းမရေရာမှုလုပ်သားရှားပါမှုအပါအဝင်အခက်အခဲမျိုးစုံကြုံရတဲ့တောင်သူလယ်သမားတွေအတွက်အခုဆောင်ရွက်ချက်ကဘလောက်ထိအကျိုးရှိစေပါသလဲ။ဘာတွေဆက်ပြီးဆောင်ရွက်ဖို့လိုအပ်ပါသလဲ။အခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုပဲဖြစ်ဖြစ်email လိပ်စာ bamis@voanews.com ကိုပဲဖြစ်ဖြစ်သောရရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်အတွက် VOA ကပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လည်းဆွေးနွေးလိုတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်တွင်နဲ့ပဲဖြစ်ဖြစ်ပေးပို့ဆွေးနွေးနိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ဖိတ်ခေါ်ပါတယ်ရှင်။
လာမယ့်အင်္ဂါည VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးခင်ဗျာအခုတော့မြန်မာဒီမိုကရေစီရာဆွေးနွေးခွင့်ပါရှင်းလင်းလုံးဒီမိုကရေစီရေးတော်ပုံကြီးမှာပူးပေါင်းပါဝင်ပြီးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်ကိုတောခုသွားတဲ့ငြိမ်းချမ်းရေးတည်ထောင်ရှင်ကိုမွန်းအောင်ဟာအခုအမိမြန်မာပြည်ကိုပြန်လည်ရောက်ရှိနေပြီးသူချစ်မြတ်နိုးတဲ့ဂီတလုပ်ငန်းတွေကိုဆက်လုပ်နေပါတယ်ဒီမြန်မာနိုင်ငံနဲ့နှစ်ပေါင်း20ကျော်ဝေးကွာပြီးနောက်လွန်ခဲ့တဲ့2နှစ်လောက်ကမှပြန်လည်ရောက်ရှိလာတဲ့ကိုမွန်းအောင်ရဲ့ရှီလီလုံးအတွေ့အကြုံတွေနဲ့အနာဂတ်အမှုပညာခီလန်းချောင်းကိုကိုဇော်ဝင်းလန်က VOA ရန်ကုန်ရုံးမှတွေ့ဆုံမိမြန်ထားတာ
ပါကိုမွန်းအောင်အခုလို VOA လာပြီးတွေ့ဆုံမိရန်ကုန်ပြည်ရဲ့အခြေအနေကြီးတယ်ပါခင်ဗျာ
ကျေးဇူးပါဟု
တ်ကဲ့ဆိုတော့ကိုမွန်းအောင်ရဲ့လို့ပြောလို့ရှိရင်ဒါကျွန်တော်တို့မျိုးဆက်ကတော့လူတိုင်းကကိုမောင်အောင်ကိုရင်းနေပြီးသားကိုမောင်ရဲ့အမှုပညာဂီတတွေကိုသိပြီးသားလူတွေများတာပေါ့နော်အခုနောက်ပိုင်းလူငယ်တွေလည်းတနည်းတစ်ပုံနဲ့သူတို့ဒါပြန်ဆိုတေးတွေကြောင်းပဲဖြစ်ဖြစ်ပေါ့သူတို့ကိုမောင်အောင်ရဲ့တခြင်းတွေကိုရင်းနေကြတယ်ကိုမောင်ဆိုတာဘာလို့ဆိုတာသူတို့တိတိပပသိကြမှာသိမှာပေါ့ဒါပေမဲ့ကိုမောင်တခြင်းတွေကတောက်လျှောက်မြန်မာနိုင်ငံထဲမှာရှင်းတန်နေခဲ့တယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံမှာရှင်းလေးလုံးဆိုတဲ့ဒီဒီမိုကရေစီအရေးတော်ပေါ်ကြီးဖြစ်တဲ့အချိန်မှာကိုမောင်ဟာမြန်မာနိုင်ငံမှာတကယ်ကိုရှမ်းရှမ်းတောင်းအောင်မြင်တဲ့ဂီတပညာရှင်တူအနေနဲ့တည်ရှိခဲ့တယ်။ဒါပေမဲ့အဲ့ဒါတွေကိုဒီမဆိုင်ပဲကိုမောင်ဒီမိုကရေစီအရေးတော်ပေါ်ကြီးမှာပါခဲ့တယ်တောခုသွားခဲ့တယ်ဆိုတော့ကိုမောင်ရဲ့ဒီမြန်မာနိုင်ငံကအဲ့ဒီလိုမျိုးထွက်ခွာသွားရလောက်အောင်ဘာတွေကတွန်းအားပေးရ
လဲ။ပြန်ပြောရမယ်ဆိုရင်တော့ကျွန်တော်88ကျွန်တော်ဒီမိုကရေစီတောင်းဆိုတဲ့လှုပ်ရှားမှုကြီးပေါ့အဲ့ဒီမှာကျွန်တော်ပါဝင်ခဲ့တဲ့ចောင်းသားတွေနဲ့ကျွန်တော်လည်းလိုချင်တယ်ပေါ့ဒီမိုကရေစီလူခွင့်ရေးဆိုတာကိုကျွန်တော်အဲ့ခါမှကြားဘူးတာ80ရင်းမှကြားဘူးတာပေါ့ဒါပေမဲ့မိတို့ဆိုစီကျွန်တော်တို့အဲ့ခက်ကကျွန်တော်တို့ဘဝကိုကျွန်တော်မပြောဘူးမပြောတဲ့အတွက်ကျွန်တော်တို့ဟိုပါပေါ့တစ်ခုခုအပြောင်းလဲအတွက်ကျွန်တော်တောင်းဆိုတာပါပဲဆိုတော့ဒီမှာပေါ့ဦးနေဝင်းရာလူကဆင်းသွားရတယ်နောက်ဥစိတ်ဝင်တက်လာတယ်ဆင်းသွားတယ်သမရဥမောင်မောင်တက်လာတယ်ဆိုအဲ့လိုဟာတွေကနောက်ဆုံးကြတော့ကျွန်တော်ဘာနဲ့အဆုံးသတ်သွားလဲဆိုတော့ကျွန်တော်တို့စစ်တပ်ကအာဏာသိမ်းတာနဲ့အဆုံးသတ်သွားတယ်ပေါ့အပြင်ထွက်နိုင်ငံသားနေဆက်ထွက်သွားဖြစ်တဲ့ကိစ္စကတော့ကျွန်တော်စဉ်းစားကြည့်တယ်ကျွန်တော်တို့ဒီစစ်တပ်ကအာဏာသိမ်းလိုက်ပြီဆိုကြတဲ့အရတော့ကျွန်တော်တို့အုပ်ချုပ်ရေးအကုန်လုံးကစစ်တပ်အောက်ရောက်သွားမယ်နောက်ပြီးဆိုကျွန်တော်အနေနဲ့ဟိုပါပေါ့ကျွန်တော်အဲ့လိုဘွားမှာကျွန်တော်မနေကျွန်တော်ဟိုကျွန်တော်နောက်ပြီးတော့ဟိုကျွန်တော်ဗမာပြည်မှာနေလဲကျွန်တော်ဖိုင်းခံရမှာပဲပေါင်းဆိုကျွန်တော်ကဟိုပွင့်ပွင့်လင်းလင်းပြောတတ်တယ်ကျွန်တော်တဲတိုးပြောတယ်ပေါ့ကျွန်တော်ဆိုအဲ့လိုဟာနဲ့ကကျွန်တော်တို့ဟိုပါပေါ့တနေ့မဟုတ်တနေ့ပေါ့ကျွန်တော်ဖြစ်မှာပဲကျွန်တော်စဉ်းစားတယ်ဟိုပါပေါ့အာနာသိန်းကြီး3ရက်မြောက်တဲ့နေ့ပါကျွန်တော်ဟိုပါပေါ့ကျွန်တော်ပြန်ပြန်လာလာစဉ်းစားပါလေစဉ်းစားပြီးတော့ဆိုကျွန်တော်ဆုံးဖြတ်တော့ကျွန်တော်ထွက်တော့မှာပေါ့ကျွန်တော်မနေဘူးပေါ့ဆိုပြီးတော့ဒါအဲ့လုံးကတော့ကျွန်တော်တို့ထင်ခဲ့တာကဘာမှမကြဘူးပေါ့ဆက်ထွက်သွားလိုက်တာအေးပေါ့ကျွန်တော်အခု28နှစ်ကြာမှကျွန်တော်ပြန်ရောက်လာတယ်ဆိုတော့မတရားမှုလက်တုံ့ပြန်မယ်ဆိုတဲ့ပုံစံမျိုးပေါ့ကျွန်တော်တို့ဒါမှမဟုတ်လက်နက်ကင် ABSDF လက်နက်ကင်ကဘာမှဘယ်သူမှမလုပ်ခဲ့ဘူးတဲ့
ကြောင်းတာတတ်မတော
်လက်နက်ကင်တတ်ဆိုတာ80ချင်းမှပေါ်ခဲ့တာပေါ့80နောက်ပိုင်းပေါ်ခဲ့တာပေါ့ဆိုတော့ပေါ့ကျွန်တော်ကဟိုပါကျွန်တော်ဟိုနေစားရောက်တော့လေကျွန်တော်ကိုယ့်ဟာကိုတော့ကိုအတွေ့အကြုံရကိုသိတော့မကျွန်တော်ဟိုပါပေါ့အဲ့လိုဘွားကိုကျွန်တော်မရင်ပါဘူးပေါ့ပြောရမလို့ကျွန်တော်တဲ့ကျွန်တော်ကျွမ်းကျင်တဲ့အလုပ်လည်းမဟုတ်တော့ကျွန်တော်ဟိုပါပေါ့ကျွန်တော်တိုက်ချင်ခိုက်ချင်စိတ်ဟိုပါပေါ့စိတ်ဆိုးတယ်လို့ပြောရမှာစိတ်ဆိုးနေလို့လားကျွန်တော်တို့ဟိုပါကျွန်တော်အဲ့လောက်ထိဟိုပါပေါ့ စစ်တိုက်ဖို့လို့တော့ကြံခဲ့မှာတကယ်တမ်းစစ်တိုက်ဖို့ဘွားဖို့စစ်တိုက်ဖို့ကြုံလာတဲ့ခါကျတော့ကြောက်လို့တော့မဟုတ်ပါဘူးဒါပေမဲ့ဟိုဒီကိုခန္ဓာရုပ်ပိုင်းဆိုင်ရာတယ်မဟုတ်ပါဘူးစိတ်သက်ပိုင်းမှာလည်းကျွန်တော်တချို့ဟာတွေကကျွန်တော်လုံးဝမအပ်ဆက်တဲ့ဘွားမှာကျွန်တော်ညံ့ညတတ်တက်လက်ကဘေးချပြီးအဲ့ရတဲ့ဘွားကိုကျွန်တော်မပြောဘူးပေါ့မပြောဘူးဆိုတာကဒါတလုံးဘေးမှာထားပြီးအိတ်တာကျွန်တော်အိတ်ခဲ့တဲ့ဘွားကို
တော်ရမှာဘယ်လောက်ကြာကြာနေခဲ့လိုက်လဲ
ကျွန်တော်အိတ်နေဆက်တစ်ချောင်းမှနေတာကစွစွပေါအောင်တော့ကျွန်တော်နော်ဝေးထွက်သွားတဲ့အထိပဲပေါ့
နော်ဝေးကိုထွက်သွားတာဘယ်နှစ်ခုလဲ
ကျွန်တော်ကနော်ဝေးကို1993မှာကျွန်တော်နော်ဝေးဖေဖော်ဝါရီမှာကျွန်တော်နော်ဝေးရောက်တာဆိုတော့ကျွန်တော်အဲ့တချင်းဘန်ကောက်မှာတချင်းသွင်းပြီးတော့ကျွန်တော်နေဆက်ပြန်တယ်မနက်ဘလော့ကိုပြန်တယ
်
ကျွန်တော်မနက်ဘလော့ပြန်တာ92မှာအ
ဲ
92မကြသေးဘူးတော့အဲ့တုန်းကဟိုဟာကျွန်တော် 91လောက်မှာကျွန်တော်ဖွေပြီးတာ92အစမှာထွက်တာပါဒါပေမဲ့အဲ့တုန်းကဒေါအောင်ဆန်းစုကြည်ပြီးနိုဘယ်ဆုတွေပါလေရတဲ့အချိန်ဖြစ်သွားပြီဆိုအဲ့ဒီဒေါအောင်ဆန်းစုကြည်နိုဘယ်ဆုရပြီးတဲ့နောက်မှဒီ DVB Radio စတာထမှုအတွက်သူတို့ဒီ NGO တွေကသူတို့ဟိုပေါ့ funding ဟိုပေါ့အစီအစဉ်စလာတယ်ဆိုတော့ကျွန်တော်အဲ့အချိန်မှာမနက်ဘလော့ရောက်နေတယ်ဆိုတော့အဲ့အချိန်မှာနော်ဝေးမှာသူတို့စလုပ်တယ်အဲ့ဒါနာမည်ဘလော့ဒီဘက်မှာလုံးဝလူမရှိလို့ဆိုပြီးကျွန်တော်ဟိုပါပေါ့လူကြီးတွေကမေးတော့လုပ်ပေးနိုင်မလားဆိုကျွန်တော်ပြောတော့ကျွန်တော်လုပ်ပေးမယ်ပေါ့
ဟုတ်တယ်နော်ကုပေါင်းတို့စသွားဖြစ်တာနော်ဝေးကိုမြန်မာတွေပြမဆုံးရောက်သွားဖြစ်တဲ့ရည်ရွယ်ချက်က DVB ထောင်မဲ့အဲ့ဒီမှာသွားပြီးလုပ်ကြမယ်ဆိုပြီးတော့ရောက်သွားကြတာနော်
ဟုတ်တယ်ပထမဆုံးကတော့ကျွန်တော်တို့အဲ့ဒီအဲ့ပေါ့ကျွန်တော်အဲ့မှာဘန်နာဘလော့မှာကျွန်တော်6လလောက်လုပ်ပြီးတော့မှဟိုမှာလူလုံးမဲ့လူလို့လို့ကျွန်တော်နော်ဝေးကိုရောက်တယ်ဆိုတော့ကျွန်တော်စရောက်တော့4ယောက်ပဲရှိတယ်ကျွန်တော်တို့ DVB မှာဆိုတော့အဲ့ဒီကနေမှကျွန်တော်2016မှာကျွန်တော်ပြန်လာတော့တမိယဟိုသူဟိုဟာ PP High School University သွားဖို့သူကျောင်းတနည်းနားမယ်တဲ့သူဆိုတော့ကျွန်တော်တို့စဉ်းစားတယ်ကျွန်တော်ဟိုဟာပေါ့ဟိုမိသားစုလည်းကျွန်တော်တိုင်ပင်တယ်ကျွန်တော်ပြန်လာခြင်းတယ်ခမပြီးကျွန်တော်တခုခုပေါ့ကျွန်တော်ဘာလို့ပြေးနိုင်မလဲပေါ့ဒီမှာ
ဆိုတော့အခုကိုမောင်ပြန်လာတာကပြောရမယ်ဆိုရင်တော့အပြီးပြန်လာတယ်လို့ဆိုလို့ရလား
ဆိုလို့ရပါလေ
ရှိသဖြင့်မတိုင်ခင်ကဟိုနိုင်ငံမြန်မာပြည်ထဲမှာရှိနေတော့နာမည်ကြီးခဲ့တာတစ်ပိုင်းပေါ့နော်ဆိုတော့ရှိသဖြင့်ပြီးလို့တောက်ခုပြီးတဲ့နောက်ပိုင်းမှာလဲကိုမိုးအောင်ထုတ်လိုက်တဲ့စောစောပြောတဲ့ဒီသွေးမုန်တိုင်းအခွေပေါ့နော်အဲ့ဒီအခွေကြောင့်လဲကိုမိုးအောင်ခုနောက်ပိုင်းလူတွေကခေါ်ကြတာဒါညီငယ်တည်တန့်ရှင်ဆိုပြီးတော့ရှေ့ကတက်ပြီးခေါ်ကြတယ်လေအဲ့ဒီအခွေရဲ့အရှိန်ကြောင့်ပေါ့နော်ဆိုတော့အဲ့ဒီညီငယ်အဲ့ဒီသွေးမုန်တိုင်းအခွေနဲ့ပတ်သက်ပြီးတော့ဟိုတချို့တချင်းတွေကတော့ဒီငကိုဗမာပြည်ထဲမှာရှိပြီးသားတချင်းတွေကိုစာသားပြောင်းပြီးတော့တန်စင်နဲ့ပြန်ဆိုတဲ့တချင်းတချို့လည်းပါတာတွေ့ရတာပေါ့ဒါပေမဲ့ဟိုတချို့တချင်းတွေကလည်းအစ်အဲ့ဒီအခွေအတွက်ရေးထားတာကျွန်တော်တို့တွေ့ရဒီတချင်းတွေဖြစ်လာအောင်ကကိုမွန်တယောက်တည်းစီဟိုပါပေါ့ဆိုလိုချင်တာကိုမွန်အောင်ဒီဟာကိုအခွေထုတ်ဖို့အတွက်ဘယ်လိုစဉ်းစားမိသွားတာလဲနောက်ပြီးတော့ဒီဟိုတချင်းတွေဖြစ်ဖို့အတွက်ကိုမွန်အောင်ဘယ်လောက်ကြိုးစားခဲ့ရလဲ
ဒီအဘောတချို့ရှင်းနေရတော့ဟုတ်တယ်ပေါ့ခုနပြောသလိုပဲဗမာပြည်ထဲမှာငကိုဝေးတဲ့ရှိနေပြီသားပေါ့နောက်ပြီးတော့ကျွန်တော်ကဒီပြည်ပကိုထွက်သွားတာဒီနောက်တစ်ခုကလည်းကျွန်တော်ဒီရှင်းနေကျွန်တော်အတူတူယူသွားခဲ့တယ်ကျွန်တော်ပေါ့ပါသွားတယ်နောက်ဒီရှင်းနေကိုကျွန်တော်ကဟိုးရင်ကလေးရတယ်လှုပ်ချင်တာကျွန်တော်ကဒါပေမဲ့ဗမာပြည်ထဲမှာကျွန်တော်လှုပ်ခွင့်မရှိဘူးဆိုတော့ဥပမာအဲ့ရှင်းစီးရီးရဲ့ခေါင်းစဉ်ကဟိုပေါ့ငင်းညာကြီးတိုက်ပွဲဒါပေမဲ့ငင်းညာကြီးတိုက်ပွဲတခြင်းကကျွန်တော်1980အင်အားခွေထုတ်ကလေးကကျွန်တော်ဟိုပါပေါ့ဆိုခြင်းနဲ့တခြင်းအဲ့ဒီဒါပေမဲ့ဘယ်လုံးမှမလွတ်နိုင်ဘူးအဲ့စာသာဆိုတော့ကျွန်တော်လည်းမပြင်းခြင်းဘူးအမှန်တော့ကျွန်တော်ကိုနေဝင်းစီရကျွန်တော်ဝယ်ထားပြီးပြီဆရာဆိုတော့ဒါအဲ့ဒီတခြင်းလိုမျိုးနောက်ပြီးတခြားတခြင်းတွေပေါ့ကျွန်တော်ကျောင်းသားဘုရားမှာကျွန်တော်တို့အဆောင်ပေးပါတယ်တီးကြရင်လည်းကြားခဲ့ပြီနိုင်ငံရေးတခြင်းတွေရှိတယ်ဆိုအလိုဟာတွေဒါပေမဲ့အဲ့ဒီတခြင်းတွေတကယ်ပြောရင်ပုံမှန်ပြောပြိဿကမကြဘူးပေါ့ကျွန်တော်တက်ကသူဝင်းကျင်မှာကျွန်တော်တို့ဆိုကြတယ်အဲ့လိုဒီဂီတာဝိုင်းတွေအဲလမ်းဘေးပေါ့ဒီဝိုင်းလမ်းဘေးခုံတွေမှာပဲလူသိရှင်ကြားဆိုလို့မရတဲ့တခြင်းတွေပေါ့ဒါမှလည်းဟိုပါကျွန်တော်ဘေးမှာရှိတဲ့လူတွေကလည်းကျွန်တော်ခင်ဗျားတခြင်းဆိုပေါ့ကျွန်တော်တခြင်းဆိုစိတ်ညားတယ်ဟိုဘက်မှာလည်းအဲ့ဒါနဲ့ကျွန်တော်တခြင်းဆိုမယ်ကျွန်တော်မှလည်းတခြင်းတွေတချို့ရှိတယ်ပေါ့အဲ့မှာကျွန်တော်နေစားမှာဆုံတဲ့ဒီကိုနိုင်ရဲ့အောင်ဆိုတာအရင်တော့ကြည့်မြင်နိုင်ပါနေတယ်ဆုံးသွားပါပြီခုတော့သူနောက်ထပ်တခြင်းသုံးနေဖို့သူယူလာတယ်ဒီကျွန်တော်ဧဇိုးလို့အဲ့ဒီကိုတခြင်းနဲ့နောက်အမောင်သွားတဲ့ကဘာကြီးကိုကျွန်တော်တစ်ခါမှမကြောက်ဘူးလေတခြင်းတွေဆိုအဲ့တော့လဲမှရောက်တော့သူဆိုပြတယ်ကျွန်တော်အဲ့အညာညာဆိုကျွန်တော်ဂီတာတီးတခြင်းဆိုပေါ့ဆိုအဲ့လိုတခြင်းနေကျွန်တော်စုပေါင်းပြီးတော့မှကျွန်တော်တခွေသားရှိတော့ကျွန်တော်အဲ့ဒါနဲ့တော့ကျွန်တော်ပိုက်ဆံမရှိဘူးဆိုတော့အဲ့ဒါနဲ့ခွေသွင်းမှု စဉ်းစားတော့ကျွန်တော်တို့ဒီဘတ်ဂျက်ထဲမှာလည်းပါတယ်ပါရတာပြောကျွန်တော်တခါမှမသုံးလိုက်ရဘူးဆရာဒါပေမဲ့အဲ့ဒါနောက်ဆုံးတော့ကျွန်တော်အမေရိကန်မှာရောက်နေတဲ့ဒီကျွန်တော်တို့88ဘာမျိုးဆက်တွေပါပဲပုံကအင်ဒီဗီဂျူအယ်ပေါ့ပုဂ္ဂလိကကျွန်တော်ပထမမတီးတာသူတို့လည်းအဲ့လိုပထမဒေါ်လာ1000ပို့ပေးတယ်အဲ့ဒါနောက်1000ထပ်ပို့ပေးပေါ့နိုင်တယ်လို့ပေါ့အဲ့ဒါကျွန်တော်ဖြည်းဖြည်းချင်းစတာငင်းငယ်တိုက်ပွဲပေါ့အဲ့ဒီခွေကိုကျွန်တော်ထုတ်တာဒါပေမဲ့ဒီခွေအပြင်လူလူကြားမှာဘလောက်တည်သွားတယ်ဘလို့ဒီဟိုပေါ့လူတွေဟိုပေါ့ဘလောက်နားထောင်ရတယ်လို့ပေါ့ကျွန်တော်မသိဘူးဒါပေမဲ့ဒါပေမဲ့ငင်းငယ်ဒေသရှင်တို့ဘာလို့ခေါ်တာတော့ဒါပြိတ္တခေါ်တာပေါ့ကျွန်တော်ကတော့အဲ့ပေါ့ဟိုဒါပြိတ္တပေးတဲ့နာမည်ပေါ့ကျွန်တော်တို့ကတော့အဲ့ဒီငင်းငယ်တိုက်ပွဲလုပ်လိုက်ရတာကျွန်တော်ဝိုင်းခူကြပါတယ်လူတွေဟိုပေါ့အခက်ခဲတွေအများကြီးရှိတယ်ကျွန်တော်တို့ပထမဆုံးခက်ခဲကကျွန်တော်ဘန်ကောက်မှာတစ်နှစ်သွားနေဆိုတော့ကျွန်တော်ဘာဘာစာရေးမှမရှိဘူးဘာမှမပေါ့ဘာမှမရှိဘူးစကားလည်းမတတ်ဘူးကျွန်တော်ဒါပေမဲ့ဒီလိုပဲဟိုပေါ့အဆင်ပြေသလိုနေခဲ့ရတာပဲပေါ့ဒါပေမဲ့အဲ့ကြားထဲမှာကျွန်တော်တချင်းရအောင်တွင်းလာကျွန်တော်တော့လွတ်မြောက်မှုတစ်ခုကကျွန်တော်တချင်းသဖြင့် fitness studio ကကျွန်တော်ဘာတချင်းလဲဘာအမျိုးအစားလဲဘာမှမမေးဘူးဟိုပေါ့အဲကျွန်တော်ထိုင်းနိုင်ငံမှာမေးလို့မရှိဘူးပေါ့
ကိုမအောင်ကျွန်တော်တည်တဲ့လောက်ကတော့ထက်သမက်အခွေတိုင်းကပေါက်တယ်လို့ရှိတာ哦ဆိုတော့အဲ့ဒီတချင်းခွေတွေရှိခဲ့တယ်နောက်အခုဒီကျွန်တော်တို့ပြောကြတဲ့ဒီငင်းကြိုက်တိုက်ပွဲအခွေပေါ့နော်ဒါအပြင်မှာအတွင်းတဲ့အခွေဆိုတော့အဲ့ဒီအခွေတွေကိုရောပြန်ထုတ်ဖို့လို့ပါဆိုတော့အခုနောက်ပိုင်းမှာစောစောကကျွန်တော်အစားပိုင်းမှာပြောလို့ကိုမအောင်ရဲ့တချင်းတွေကိုပြန်ဆိုကြတာလည်းအများကြီးရှိတာ哦ပြန်ဆိုပြီးတော့အခုမျိုးဆက်တဲ့လူငယ်တွေလည်းကိုမအောင်တချင်းတွေအဲ့ဒီနီးနဲ့တည်ကြတဲ့လူတွေလည်းအများကြီးကောကမအဲ့ဒီအရင်တော့ခွေရီမာစတာပြန်လုပ်တာပဲဖြစ်ဖြစ်ပေါ့နော်တင်းင်းင်းနဲ့ပြန်ထုတ်ဖို့ဒါမှမဟုတ်လဲကွန်ဘိုအနေနဲ့ဆိုတော့လေယာဉ်ပုံစံမျိုးပြန်ထုတ်တာသူတစ်ဖြစ်တော့ကျွန်တော်အသိစီကျွန်တော်အဲ့ဒီငင်းငိုင်းတိုက်ပွဲအခွေကဘာမှပြည်ထဲမှာဟိုတရားဝင်နှားထောင်ဝင်မရဘူးဆိုတဲ့အခါကျတော့တချို့လူတချို့ကတော့သိနေကြပါပဲအခြေခြေပြန်ပြန်မသိဘူးဆိုတော့တစ်ချင်းကစနစ်ဘယ်စနစ်ကိုပဲဘယ်စနစ်ပဲရောက်ရောက်အခုချိန်ထိလည်းအကျုံးဝင်နေသေးတယ်လို့ကျွန်တော်ယူဆတာ哦အဲ့ဒီထက်တချင်းရဲ့အတိတ်ပဲဒီစာသားတွေอ่ะဆိုအဲ့လိုမျိုးတွေပြန်ထုတ်ဖို့စီစဉ်နေရှိလား
အဟောင်းတွေပြန်ထုတ်ဖို့လောလောဆယ်တော့ကျွန်တော်ဘာမှစီစဉ်တော့မရှိကျွန်တော်တို့ပြန်ရောက်ချင်တော့ပထမပွဲလားဒုတိယပွဲမှာထင်တယ်ကျွန်တော်တို့တချို့ဟာလေးတော့ copy လုပ်ပြီးဟိုနည်းနည်းပါးပါး copy တောင်မှ100 200အလိုပဲလုပ်ပြီးရောင်းလာရှိဒါပေမဲ့ကျွန်တော်တို့ဟိုပါဘောဒီအခြေခြေပြန်ပြန်ဖြန့်ချီဖို့လို့ပါလို့တော့ကျွန်တော်မစဉ်းစားထားဘူးအဲကျွန်တော်အတွေ့အကြုံကဒီမှာဟိုပေါ့သူများတွေပြောတာလဲကြားရတော့ကကျွန်တော်တို့ဒီခိုးကူးပေါ့ဟိုပေါ့ကျွန်တော်တင်ပရိုဂျူဆာတွေကဟိုတချင်းထုတ်ဖို့အစီအစဉ်မရှိဘူးပေါ့ဘလောက်ကောင်းတဲ့ဆိုလိုပဲဖြစ်ဖြစ်ဘောင်းဆိုခိုးကူးကိုဘယ်သူမှမဖိုက်နိုင်ဘူးလေဘောင်းဘွားပေါ့ရှုံးမှာပဲ
ကိုမအခုပြန်ရောက်လာတာနည်းနည်းဝင်ကျင်နည်းနည်းတော့ရှိသွားပြီပေါ့နော်ညောရပြန်ရောက်ပြီးတော့အနုပညာလုပ်ငန်းတွေလုပ်နေတယ်ဘလောက်ထိကြေကြေပြန်ပြန်လုပ်ဖို့ရှိသလဲနောက်ကိုကိုတိုင်ကိုပိုင်စီစီအခွေတက်ကောထုတ်ဖို့ရည်ရွယ်ရှိလား
အရင်လားပဲကျွန်တော်မြန်သားစာရုံမှာဆိုရဲဒါတတိယအချိန်ပွဲအဲ့လိုမျိုးပွဲလေးတွေကျွန်တော်ဆိုဖြစ်တယ်နောက်ဒီအခမ်းအနားကြီးကြီးတွေတော့ဒါမှမဟုတ်ဒင်နာပွဲလို့ပါလို့လို့အဲ့လို organize လုပ်တဲ့ပွဲတချို့တွေမှာကျွန်တော်ဆိုဖြစ်တယ်တချို့ဟာတွေကြတော့ကျွန်တော်ကအခုမှလိုက်ပြီးတော့အချိန်ဆက်လေးတွေဟိုဝင်းဝင်းဟိုဟိုပေါ့နောက်ပြီးပါတနာပေါ့လက်တွဲလို့ရမယ်လူမျိုးတွေပါခုအခုမှပြန်ဆရှာရတဲ့သဘောမျိုးဆိုတော့ကျွန်တော်တချို့ဟာတွေကကျွန်တော်ဘလောက်ထိလှမ်းမယ်ဘလို့လုံးမယ်ဆိုတော့ပြောရတာတော့နည်းနည်းခက်တယ်လောလောဆယ်ကြည့်ဘယ်သူမှမကန့်လန့်သေးဘူးမထုတ်ရဲကြဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခုမှကျေးဇူးများကြီးတင်ပါတယ
်မြန်မာဒီမိုကရေစီရာဆွေးနွေးခန်းကိုနားဆင်ကြရပါပါခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ။ VOA ရဲ့တင်းငွေနေ့ညဘက်အစီအစဉ်လေးကိုည10:00နာရီအထိလိုင်းလူမီတာ19 kHz 15453ည၊လိုင်းလူမီတာ25 kHz 11803ည ਨੇ လိုင်းလူမီတာ32 kHz 9335တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှဘေးစာကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြားသတင်းတွေကိုလည်းတင်ဆက်သွားအောင်ပါပါ။အခုတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသပ်ချက်ကိုအရင်နားဆင်ရပါမယ်။ဒီတစ်ပတ်မှာတော့တရုတ်အကြောင်းသုရေသနဘယ်လောက်အရေးကြီးသလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ဆက်မှာဖြစ်ပြီးVOA မှအင်ဂျင်နိုင်ကကူညီတင်ဆက်ထားတာပ
ါဒီနေ့လည်းဖေဖော်ဝါရီ25ရက်တနင်္ဂနွေနေ့မှာပြည်ကြားရေးဝန်ကြီးဌာနကတရုတ်ပြည်ဆိုင်ရာနိုင်ငံရေးစီးပွားရေးလေ့လာသုံးသပ်ချက်စာတမ်းတစ်စောင်ထုတ်ပြန်ပြီးဆွေးနွေးပွဲတစ်ခုလုပ်ပါတယ်အဲဒီဆွေးနွေးပွဲကိုပြည်ကြားရေးဝန်ကြီးဌာနကဖွဲ့စည်းထားတဲ့မြန်မာရေးရလေ့လာရေးအဖွဲ့ကပြုလုပ်တာဖြစ်ပြီးပြည်ကြားရေးဝန်ကြီးဦးဖေမြင့်NLD ပါတီခေါင်းဆောင်တွေလွတ်တော်အမတ်တွေနဲ့နိုင်ငံရေးစစ်ရေးလေ့လာသုံးသပ်သူတွေသုတေသနသမားတွေတက်ရောက်ပါတယ်။တိုက်ဆိုင်တယ်လို့ဆိုရမလား။အဲ့ဒီနေ့မှာပဲ ISP လို့ခေါ်တဲ့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ကလည်းသူတို့ပြုစုထားတဲ့တရုတ်နိုင်ငံဆိုင်ရာစာတမ်းတစ်စောင်မိတ်ဆက်တဲ့ပွဲလုပ်ပါတယ်။စာတမ်းကိုတရုတ်ဤအလွှာဆုံးဆက်ဆံရေးမဟာဗျူဟာနဲ့မြန်မာနိုင်ငံဤပဂရိအခြေအနေလို့ခေါင်းစဉ်တတ်ထားပြီး ISP ရဲ့တရုတ်လေ့လာရေးဌာနတာဝန်ခံတော်ခင်ခင်ကြော်ကြီးကပြည့်စုံထားတယ်လို့ဆိုပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အင်အားကြီးအိမ်နီးချင်းနိုင်ငံတစ်နိုင်ငံဖြစ်ပြီးမြန်မာနဲ့ရှေ့လျားတဲ့ဆက်ဆံရေးတမန်ကျော်ရှိတဲ့နိုင်ငံဖြစ်ုံမကမြန်မာနိုင်ငံရဲ့စီးပွားရေးလူမှုရေးနဲ့ပတ်သက်ပြီးအရေးပါတဲ့နိုင်ငံလည်းဖြစ်နေပါတယ်။တရုတ်နိုင်ငံအကြောင်းလေ့လာဖို့ဘလောက်လိုနေပြီလဲ။အဲ့လိုလေ့လာချက်စာတမ်းတွေဟာမြန်မာနိုင်ငံရဲ့စီးပွားရေးဖြစ်ပေါ်တိုးတက်မှုကိုဘလို့သက်ရောက်မှုရှိနိုင်မလဲဆိုတာကုတပတ်လေ့လာဆန်းစစ်ကြည့်ပါမယ်။
ပြန်ကြားရေးဝန်ကြီးဌာနဟာမြမရေးရာလေလာရေးအဖွဲ့ဆိုတာကိုဖွဲ့စည်းထားပါတယ်။နိုင်ငံရေးကြွန့်ကျင်တဲ့သတင်းစာဆရာနဲ့သုတေသီတချို့ပါဝင်ပြီးအခြားသောသတင်းစာဆရာတွေ၊နိုင်ငံရေးဝေဖန်သုံးသပ်သူတွေ၊စာရေးဆရာတွေ၊သုတေသီတွေကိုမိတ်ဖက်ပြုပြီးတော့လဲစာရန်ပြုစုတာ၊စာရန်ဖတ်တာ၊စာအုပ်စာဆောင်ထုတ်ဝေတာလုပ်နေတဲ့အဖွဲ့အစည်းတစ်ခုပါ။နိုင်ငံအတွက်လိုအပ်တဲ့စာရန်တွေပြုစုပြီးပြန်ကြားရေးဝန်ကြီးဌာနကနေတဆင့်အစိုးရအဖွဲ့ကိုအကြံဉာဏ်အထောက်အကူပေးဖို့ရည်ရွယ်ဖွဲ့စည်းလုပ်ကိုင်နေတဲ့အဖွဲ့အစည်းလို့သိရပါဗျ။လက်ရှိမြန်မာနိုင်ငံရေးစီးပွားရေးမှာတရုတ်နိုင်ငံဟာတစ်နှစ်တခြားအလွန်အရေးပါတဲ့အခမ်းကဏ္ဍကပါဝင်နေတာမို့တရုတ်နိုင်ငံဆိုင်ရာစာရန်ပြုစုတာနဲ့ဆွေးနွေးပွဲတွေကျင်းပရတာလို့သိရပါဗျ။အရင်ကတော့ပြန်ကြားရေးမှာအဲ့ဒီလိုအဖွဲ့မျိုးဖွဲ့စည်းလုပ်ကိုင်တာမျိုးမရှိခဲ့ပါဘူး။မြမရေးရလေ့လာရေးအဖွဲ့ကပြုစုထုတ်ပြန်တဲ့တရုတ်ပြည်ဆိုင်ရာနိုင်ငံရေးစီးပွားရေးလေ့လာသုံးသပ်ချက်စာရင်းကတော့တရုတ်နိုင်ငံအကြောင်းသိရှိနားလည်အောင်ခြုံငုံပြုစုထားတာတွေ့ရပါတယ်။မြမနိုင်ငံနဲ့ဆက်ဆံရေးအပါအဝင်ဆက်ဆက်ပတ်သက်တဲ့အကြောင်းအရာတွေကိုလည်းဖော်ပြထားပေမယ့်အဓိကကတော့တရုတ်နိုင်ငံကိုနားလည်နိုင်ဖို့တရုတ်နိုင်ငံအကြောင်းကအဓိကဖြစ်ပါတယ်။အနောက်နိုင်ငံဂျပန်နဲ့တရုတ်နိုင်ငံသတင်းမီဒီယာတွေမှာဖော်ပြတာတွေကိုကိုးကားပြုစုထားတာပါ။
SP အဖွဲ့ကထုတ်ဝေတဲ့စာတမ်းကတော့ပြောင်းလဲလာတဲ့တရုတ်ကမြန်မာပေါ်ထားတဲ့ဆက်ဆံရေးမူဝါဒတရအကြောင်းပါမြန်မာနိုင်ငံမှာတရုတ်ကအကောင့်တွေဖော်မဲ့အေယာဝတီမြစ်ဆုံဆဲစီမံကိန်းယာယီရပ်နားထားခြင်းလေဗရောင်းတောင်ကျင်းနီစီမံကိန်းနယ်မြေမှာပြိပခါတွေမြင့်မာပြီးမြန်မာနိုင်ငံသားတွေအကြားတရုတ်ဆန့်ကျင်ရေးစိတ်ဓာတ်တွေကဲအောင်နေခြင်းအဲ့ဒီအခြေအနေတွေပြောင်းလဲသွားအောင်တရုတ်ကအလွှာဆုံးဆက်ဆံရေးပြောင်းလဲကျင့်သုံးလာတဲ့အကြောင်းဖော်ပြထားတာပါအရင်ကတရုတ်ဟာမြန်မာအစိုးရနဲ့ပဲထိတွေ့ဆက်ဆံတဲ့ policy ကနေအစိုးရတမတော်နိုင်ငံရေးပါတီလွှတ်တော်သတင်းမီဒီယာအရက်ပဲအဖွဲ့အစည်းစာပေအမှုပညာစတဲ့အလွှာပေါင်းစုံနဲ့ထိတွေ့ဆက်ဆံတာတရုတ်နိုင်ငံကိုဖိတ်ခေါ်ပြီးအဝတ်ပြုငါမှုနဲ့အတူတိုးတက်ဖွံ့ဖြိုးမှုတွေကိုပြသတာစတာရေးလုပ်ခဲ့တဲ့အကြောင်းနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခန့်ပြဿနာနဲ့အတူမြန်မာအစိုးရကတရုတ်ပေါ်ပို့ပြီးမိခိုလာရတာနဲ့အတူမြန်မာလူမှုနယ်ပယ်မှာလည်းတရုတ်ပေါ်အမြင်ပြောင်းလဲသွားခဲ့တဲ့အကြောင်းဖော်ပြထားပါတယ်ဒီစာတမ်းကတော့မြမရေးရအဖွဲ့ကပြုစုတဲ့စာတမ်းနဲ့နှိုင်းယှဉ်အကြောင်းအရာတစ်ခုကိုပဲသီးသန့်အာရုံစိုက်ပြုစုထားတဲ့စာတမ်းအမျိုးအစားပ
ါအခုလိုမြန်မာနိုင်ငံဘက်ကတရုတ်နိုင်ငံအကြောင်းစာတမ်းတွေပြုစုသုတေသနတွေလုပ်နေခြင်းတရုတ်မြန်မာဆက်ဆံရေးဘယ်အခြေအနေရောက်နေသလဲလေ့လာကြည့်ဖို့လိုလာပါတယ်ပြီးခဲ့တဲ့မတ်လ6ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့မှာမြန်မာတရုတ်နှစ်နိုင်ငံနယ်စပ်ဆက်ဆံရေးယုံ BLO ကိုဖွင့်လှစ်ပါတယ် တရုတ်နိုင်ငံဟာကချင်ပြည်နယ်ကမ်ပိုင်တီနယ်နယ်စပ်ချင်းကပ်နေတဲ့ဟိုချောင်မှာနယ်စပ်ကုန်သွယ်ရေးစခန်းနဲ့နိုင်ငံတကာအဆင့်နယ်စပ်ဂိတ်တစ်ခုတည်ဆောက်ပြီးသွားတာအတော်လေးကြာပါပြီ။အဲ့ဒီနယ်စပ်ဂိတ်ကနေမြစ်ကြီးနားအဲ့ဒီကတဆင့်မြန်မာနိုင်ငံမြောက်ပိုင်းနဲ့တရုတ်ဝင်ကုန်သွယ်ရေးတွေလှုပ်ချင်တယ်လို့မြန်မာအစိုးရကတောင်းဆိုထားတာလည်းကြာပါပြီ။မြန်မာဘက်ကတော့နေမြေမအေးချမ်းသေးလို့တရားဝင်နေဆက်ကုံတွေရေးစခန်းမဖွင့်သေးပေမဲ့ကုန်စည်ကူးတက်မှုတချို့ကတော့ရှိနေပါပြီ။အထူးသဖြင့်မြစ်ကြီးနားအေရိယာကတစ်ရှူးမပြောနဲ့တတိဝန်လန်တွေတရုတ်ပြည်ရဲ့တင်ပို့နေကြတာပါ။တကယ်လို့နေဆက်ကုံတွေရေးစခန်းဖွင့်ပြခဲ့ရင်အစင်ပြေအောင်မြစ်ကြီးနားဆက်ဆံရေးယုံဖွင့်တာလို့ခန့်မှန်းရပါတယ်။အဲ့ဒီမတ်လ6ရက်နေ့မှာပဲမြန်မာနဲ့တရုတ်တာဝန်ရှိသူတွေဟာနေပြည်တော်မှာမန္တလေးထိချိုက်မူဆယ်အမြန်လန်းစီမံကိန်းနဲ့နေပြည်တော်ကြောက်ဖြူအဝေးပြေးလမ်းမကြီးစီမံကိန်းဆောင်ရွက်ဖို့ဖြစ်နိုင်ခြေရှိမှုလေ့လာတဲ့သဘောတူညီချက်တစ်စောင်လက်မှတ်ရေးထိုးပါရယ်တကယ်တော့ယူနန်ပြည်နယ်နယ်ဆက်ရွှေလီကနေရခိုင်ပြည်နယ်ကြောက်ဖြူအထိတရုတ်ကလမ်းဖောက်ချင်နေဆိုတာသိထားကြပေမဲ့ဒီတစ်ချိန်ကတော့လက်တွေ့ MOU ထိုးတဲ့အဆင့်ရောက်လာတာပါပြောရရင်တရုတ်နိုင်ငံဟာမြစ်ဆုံရေကာတာစီမံကိန်းရပ်ဆိုင်ထားရတယ်ဆိုပေမဲ့တခြားသောစီမံကိန်းတွေကိုစက်ပြီးအကောင့်ထဲပေါ်နေပါတယ်။တပြိုင်နက်တည်း OBOR လို့ခေါ်တဲ့တရုတ်ရဲ့ရန်ဝန်းတစ်ခုလမ်းကြောင်းတစ်သွဲစီမံကိန်းထဲပါတဲ့မြန်မာနိုင်ငံဘက်အချမ်းကစီမံကိန်းတွေကိုအကောင့်ထဲပေါ်ဖို့စ조사နေတာတွေ့မြင်နိုင်ပါတယ်။ဒီလိုစီမံကိန်းတွေအားလုံးအတွက်မြန်မာနိုင်ငံအတွင်းတည်ငြိမ်တဲ့အခြေအနေတစ်ခုဖြစ်စေခြင်းလို့အစိုးရနဲ့တိုင်းသာလက်နက်ကိုင်တွေရဲ့ငြိမ်းချမ်းရေးကိစ္စမှာဝင်ပါနေတယ်လို့ရခိုင်ပဋိပက္ခမှာလည်းမြန်မာအစိုးရဘက်ကရည်တည်သူမြန်မာအစိုးရကိုကူညီသူဖြစ်နေပါတယ်။
ရေးကြည့်တာကမြန်မာဆိုရဟာတရုတ်ရဲ့အဲ့ဒီစိတ်ဝင်စားချက်နဲ့လူလားချက်တွေအပေါ်ဘယ်အခန့်ကန္တကပါဝင်မလဲဆိုတာပါနိုင်ငံရေးသုံးသပ်ဝေဖန်သူတွေကတော့မြန်မာဆိုရဟာတရုတ်နဲ့ပတ်သက်ပြီးတိကျတဲ့ကိုယ်ပိုင် policy မရှိတရုတ်ရဲ့လှုပ်ရှားမှုအပေါ်မှာသာလိုက်လံတုံ့ပြန်ဆက်ဆံနေရတဲ့အနေအထားဖြစ်နေတယ်ဆိုပြီးသုံးသပ်နေကြပါတယ်ဒီအတွက်မြန်မာဆိုရဟာတရုတ်နဲ့ပတ်သက်လို့တိကျတဲ့ policy တရက်ချမှတ်ကျင့်သုံးသင့်သလိုကိုဖြစ်စေချင်တဲ့ကိုလူလားချက်တွေမှာတရုတ်ကပါဝင်ရင်းနှီးမြှုပ်နှံကူညီတာမျိုးဖြစ်လာအောင်လဲစ조사သင့်တယ်လို့ဆိုကြပါတယ်။ဒီအတွက်တရုတ်နိုင်ငံအကြောင်းများသိဖို့လိုသလိုသူတေသနလည်းများလုပ်ပြီးမူဝါဒချမှတ်မဲ့အစိုးရအဖွဲ့ကိုကူညီဖို့လိုအပ်နေပါကြောင်းသုံးသပ်ပြပြလိုက်ရပါတယ
်။သတင်းဆောင်ဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်အစီအစဉ်ပြီးမှတော့မအေးတန်တာကျော်အစီအစဉ်တင်ဆက်မယ်။မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နေပါပြီ
။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုရင် Facebook စာမျက်နှာကနေပြီးတော့သရရှင်နေရေးလာတဲ့အမှတ်ချက်လေးတွေကိုပြောပြပေးခြင်းပါတယ်။ VOE အစီအစဉ်တွေကိုနားဆင်အားပေးတဲ့သရရှင်ဇွဲနောင်ကကောင်းပါတယ်။ VOE သတင်းထူးလေးတွေကိုအချိန်နဲ့တပြေးညီကြည့်လို့ရလို့အားပေးနေပါတယ်လို့ပြောလာပါတယ်။နောက်ထပ်သောရရှင်တယောက်ကတော့ VOE ရဲ့သတင်းတွေညီလေးမှမတက်ဘူး VOE ကိုအားပေးနေပါတယ်။တဲ့ဟုတ်ကဲ့ဒီသတင်းတွေဒီသောရရှင်ရဲ့စာမျက်နှာမှာမတက်ဘူးဆိုတာကတော့ VOE Facebook စာမျက်နှာကိုအိမ်မှာသွားပြီးတော့သဘောကျရည်ဆိုတာမျိုး like သွားလို့ရပါတယ်။အဲ့လိုလုပ်တဲ့အခါကျတော့မှဒီသတင်းအဲ့ကို like လုပ်ထားတဲ့စာမျက်နှာရဲ့သတင်းတွေကအဲ့ကိုပိုင် Facebook စာမျက်နှာပေါ်မှာလာပြီးတော့ပြမှာဖြစ်ပါရဲ့နော်။ရေဒီယိုလိုင်းနေပူးနေပါရဲ့ဆိုပြီးရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်တော်ရရှင်ရွှေဝစ်ဆန်စီကဖြစ်ပါတယ
်ရန်ကုန်မြို့ဗဟန်းမြို့နေနားထောင်သူဖြစ်ပါတယ်မနက်6နာရီမှ8နာရီသတင်းကနားထောင်လို့မရဖြစ်နေလို့ပါတရုတ်လိုင်းတစ်ခုနဲ့ရောထွေးပြီးအတန်မကြရဖြစ်နေပါတယ်ဆက်ပြတ်တယ်ထင်လို့သွားပြင်လိုက်လဲကောင်းမလာပဲအတန်နေရောထွေးနေပါတယ်မနက်တိုင်းနားထောင်နေကြမို့လို့နားမထောင်ရလို့စိတ်ထဲတစ်ခုခုလိုနေသလိုဖြစ်နေပါတယ်နားထောင်ခဲ့တာ20ဝန်းကျင်ရှိပါပြီကျေးဇူးပြုပြီးလိုင်းလေးရှင်းအောင်လုပ်ပေးပါ
ဟုတ်ကဲ့ပါနားထောင်လာတာအနည်း20ဝန်းကျင်ရှိပြီဆိုတော့ VOE ရဲ့ဒီတော်ရရှင်စစ်စစ်ဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီအတန်လိုင်းတွေကိုလေပြီးခဲ့တဲ့2လလောက်တုန်းကပြောင်းလဲလိုက်ပါတယ်နည်းနည်းစီပဲပြောင်းတာပါဒါပေမဲ့အဲ့လိုအတန်လိုင်းမှားနေလို့များနားထောင်လို့မရတာလားတွေးမိပါရဲ့နော်ဒီနောက်ဆုံးကျမတို့ထုတ်လွှင့်ပေးနေတဲ့ဒီရေဒီယိုအတန်လိုင်းတွေကိုသိကျင်နေဆိုရင်တော့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့
voanews.com/bami ဆိုတဲ့စာမျက်နှာမှာဒီစာမျက်နှာရဲ့အောက်ဆုံးမှာမီတာလိုင်းများဆိုတဲ့နေရာမှာတွားပြီးတော့ကြည့်ရှုနိုင်ပါတယ်။အကယ်၍ရေဒီယိုနဲ့မဟုတ်ဘဲနဲ့ကိုကလက်ကင်ဖုန်းဒီအင်တာနက်ချိတ်ဆက်လို့ရတဲ့လက်ကင်ဖုန်းသုံးလို့အင်တာနက်ကနေလွယ်လွယ်ကူကူနားထောင်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပြီးတော့ရေဒီယိုနဲ့ထုတ်လွှင့်ပေးနေသမျှအစီအစဉ်နဲ့အားလုံးကိုတပြိုင်တည်းထဲဒါရိုက် Facebook ကနေပြီးတော့လည်းထုတ်လွှင့်ပေးပါတယ်။အိမ်မှာလည်းတွားပြီးတော့နားဆင်လို့ရပါတယ်ရှင်။ဗီဒီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုရေးလာကြတာမှာတော့အကျိုးရှိတဲ့နိုင်ငံခြားအရေးနည်းဆိုတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့တော်ရရှင်အောင်နိုင်ဦးကတော့မျိုးနယ်တီတီမှာကုံထုံလုံးနိုင်တဲ့စိတ်ရုံအလုပ်ရုံတွေတိစောက်ပြီးတော့အလုပ်နေရာတွေဖန်တီးပေးနိုင်ရင်တိုင်းပြည်တိုးတက်မြင်မာနိုင်ပါမယ်လို့ယူဆပါတယ်တဲ့ဟုတ်ကဲ့အလုပ်နေရာတွေဖန်တီးပေးဖို့သူကပြောထားတာပါမြန်မာနိုင်ငံရခိုင်ဒေသမှာကြုံတွေ့နေရတဲ့ရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးတော့ရခိုင်ပြည်ထနာကင်တွေပေါ်လိုအပ်ချက်ရှိပါလားဆိုတဲ့သုံးသက်ချက်နဲ့ပတ်သက်ပြီးတော့တော်ရရှင်ခင်မောင်အေးသူ့ရဲ့ကိုယ်ပိုင်အမြင်ကိုရေးလာတာမှာတော့နှစ်ဖက်စလုံးမျက်မျှတာတာအလျှော့တင်လှုပ်ကြဖို့လိုပါတယ်။ပွင့်လင်းမြင်သာစွာနဲ့ငင်းခုန်နေကြတဲ့အကြောင်းအရာတွေကိုရဲရဲတင်းတင်းပေါ်တင်ဖြေရှင်းမှာဥပဒေစိုးမိုးမှုရှိရပါမယ်။ကိစ္စရန်ကိုထိထိရောက်ရောက်ကင်တွေပါလို့ရေးထားပါတယ်။โอเคသူပြောထားသလိုပဲပွင့်လင်းမြင်သာတာနဲ့ဒီဖြစ်နေတဲ့အကြောင်းအရာတွေကိုအရှိအရှိတိုင်းဖြေရှင်းဖို့ဆိုပြီးတော့လည်းနိုင်ငံတကာကပြောထားပါတယ်เนาะသောရရှင်ရဲ့ပေးစာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့အနောက်တိုင်းဒေးလေးတစ်ပုဒ်နဲ့သောရရှင်တွေကိုကြားဖြတ်ပြီးဖြောပြေးပေးကြပါတယ်သောရရှင်တွေအတွက် Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးသချင်းတရားစင်မှာထိတ်ဆုံးရောက်တဲ့သချင်းတစ်ပုဒ်ဖွင့်ပေးမှာပါDrake ဒီဆိုထားတဲ့ God's Plan ဆိုတဲ့တခြင်းဖြစ်ပါတယ်။ဒီတခြင်းက January လတွေကထွက်သွားတဲ့တခြင်းဖြစ်ပြီးတော့စထွက်ခရေကအကြီးကျယ်ပေါက်တဲ့တခြင်းလေးဖြစ်ပါတယ်။အထူးသဖြင့် online ကနေပြီးတော့တခြင်းလွှင့်တဲ့ platform တွေမှာပို့ပြီးတော့လူကြိုက်များတာဖြစ်ပါတယ်။ Spotify တို့ Apple Music တို့လိုမျိုးလာစင်ချင်းနဲ့တခြင်းနားထောင်လို့ရတဲ့ online တခြင်းတိုက်မျိုးတွေကနေပြီးတော့ထုတ်လွှင့်လာမှာနားထောင်သူအရေးအတွက်နောက်ပြီးတော့နားထောင်တဲ့အကျဉ်းအရေးအတွက်အများဆုံးဖြစ်ပါတယ်။သူ့ရဲ့တခြင်းဗီဒီယိုကလည်းသူ့ရဲ့ဗီဒီယိုရိုက်ကူးဖို့ပေးထားတဲ့ budget အားလုံးကို Drake ကလှူလိုက်ပြီးတော့သူခုညီနေတဲ့ပုံတွေကိုတခြင်းဗီဒီယိုဖြစ်နေပြသခဲ့တော့လူသန်းပေါင်းများစွာသဘောကျပြီးတော့အားပေးခဲ့တာပါ။ဒါပေမဲ့သူ့ရဲ့တခြင်းကလည်းအကောင်ဆုံးတေးစင်းမှာတပတ်ထက်တပတ်ပို့ပြီးတော့မြင့်တက်လာတာကတော့အဲ့ဒီတခြင်းဗီဒီယိုနဲ့မဆိုင်မနဲ့တကယ့်ကိုအန်အောစရာကောင်းတဲ့အချက်လေးဖြစ်ပါတယ်။အခုဆိုရင် Drake ရဲ့ God's Plan ဆိုတဲ့ဒီတခြင်းက online ပေါ်ကနေပြီးတော့တခြင်းတွင်ပေးနေတဲ့နေရာတွေမှာဒီအကောင်ဆုံးချိန်နိုင်တဲ့နေရာ10ခုစီးရင်မှာ6ခုမှာထိတ်ဆုံးမှာရှိနေပါတယ်။တမိုင်းတခြားတခြင်းတပုတ်တဲ့အတွက်ဒါအများဆုံးလည်းဖြစ်ပါတယ်။နောက်ပြီးဒီတခြင်းကအခုဆိုရင်တလားကျော်ကာလာတခြားလုံးကြည့်မယ်ဆိုရင်အားပေးတဲ့အရေးအတွက်ကောင်းထိန်းထားနိုင်ပြီးတော့ဒီနောက်ထပ်လည်းခဏလေးနဲ့ဒီအရေးအတွက်ကနေပြီးတော့ကြာသွားမယ်ပုံမရှိပါဘူး။သူ့လိုမျိုးနောက်ထပ် streaming ဆိုတဲ့ online တခြင်းနားထောင်မှုအများဆုံးနောက်ထပ်သူ့ထက်ပိုတဲ့တခြင်းကတော့ Harlem Shake ပဲဖြစ်ပြီးအဲ့ဒီတခြင်းကတော့အရန်ပေါက်နေတော့ကာလာတခြားမှာဝိုင်းဝန်းနားထောင်မှုပေါင်း130,000လောက်ရှိခဲ့ပါတယ်။အခု Drake ကအဲ့ဒီအရေးအတွက်ကိုတော့မမှီသေးပါဘူး။ဒါပေမဲ့လည်းတော်တော်တော့နီးကပ်လာပြီလို့ပြောရမှာပါဒီသချင်းမှာထူးခြားတာကအမေရိကန်ပြည်အောင်စုတစ်ခုတည်းမှာတယ်ခုနှစ်ရက်ထဲနဲ့နားထောင်မှုပေါင်းတန်တရာကျော်သွားခဲ့တာဖြစ်ပါတယ်ဒီတော့ဒီလို online ဂီတ platform တွေမှာဒီလောက်နာမည်ကြီးနေတဲ့ Drake ရဲ့ God's Plan ဆိုတဲ့သချင်းကိုနားဆင်ကြည့်ကြရအောင်ပါနော
် Trying to keep it peaceful is a struggle for me. Don't pull up at 6 a.m. to cuddle with me. You know how I like it when you loving on me. I don't wanna die for them to miss me. Yes, I see the things that they wishing on me. Hope I got some brothers that outlive me. They gon' tell the story was different with me. God's plan, God's plan. I hold back sometimes I won't, yeah.I feel good sometimes I don't, like, I finesse down Western Road, like, might go down to G-O-D, yeah, wait, I go hard on Southside G, yeah, wait, I make sure that Northside E, and still, bad things, it's a lot of bad things that they wish and 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 on me.Bad things, it's a lot of bad things that they wish and 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 on me. Yeah. Hey, hey. She say, do you love me? I tell her only partly. I only love my bed and my mom, I'm sorry. 50 dub, I even got it tatted on me. 81, they'll bring the crashers to the party. And you know me, turn the 02 into the 03, dog.
Without 40 Ollie, there be no me. Imagine if I never met the broskies. God's plan, God's plan. I can't do this on my own, hey, no. Someone watching it close, yeah, close. I've been me since Scarlet Road, hey, bro, hey. Might go down to G-O-D, yeah, wait. I go hard on Southside G, hey, wait. I make sure that Northside E, yeah. And still. Bad things, it's a lot of bad things that they wishing and wishing and wishing and wishing they wishing on me.
Tracy Sutari, God's plan to let the team on us and get our ups party. A good adoration year, please. I will step your popular bit of Wushibari. Now, by my mamma did it, Dorashin Nico. Your mother tenant won't let me daddy less on Bill Maps a party, no? We will see Senegal below pen you, Nasin Amles, with a mail at Dorashin, DRS, I will change our bit of my Luzo Joss, with Dorashin Facebook, my mail at Rabba. We will hear radio season go phone at pen you, not on Jamari, below pen you, Yavam lady. Okay, well. Lekai phone is tomorrow season will not town generation or a lekai phone on internet chase a loyale phone pia mameloe, but tomorrow's on Tita Jamari. A lo internet chase a loyale phone so you know tomorrow viewing your mawai season ago. Dilan Mune Nasin, I marry. Viewing your mawai website on Nipio Nasin loyale, Niga, but Tamaniba. A Samian Hagor of Yamanang and we are an inne Catelo Dorash Nipura Jabu Vareno. Damage Mandima di Dorash and Winginess in Jobjavame. Tomorrow view. Myanmar website လိပ်စာဖြစ်တဲ့ voanews.com/bemi ဆိုတဲ့လိပ်စာမှာတွားပြီးတော့နားဆင်နိုင်တာပါ။ဒါပေမဲ့အဲ့ထက်ပိုပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သွားရှင်တွေတယ်လီဖုန်းသုံးတဲ့သွားရှင်တွေပို့ပြီးတော့အဆင်ပြေလွယ်ကူတာတွေ့ရပါတယ်။ Facebook မှာ voa bemis news ဆိုပြီးတော့ကျမတို့ရဲ့ voa မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ။ voa bemis news ဆိုပြီးတော့ voa မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်။အဲ့မှာရုံမြင့်တန်ကြာရောရေဒီယိုအစီအစဉ်တွေကိုရောလေးလိုင်းကထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းထုတ်လွှင့်ပေးနေတာပါအစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အစီအစဉ်တွေဓာတ်ရိုက်မကြည့်လိုက်ရဘူးမနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ်လွယ်လွယ်ကူကူအဆင်ပြေပြေနားဆင်လို့ရမယ်လို့မျှော်လင့်ပါတယ်နော်ဗီဒီယိုကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြဆိုင်ရတာနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါလိမ့်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့မြန်မာတိချစ်သောရရှင်လေးကိုမြန်မာတခြင်းလေးတစ်ပုဒ်နဲ့ဆက်ပြီးဖြောပြပေးကြပါတယ်ရှင်တလောကပဲထွက်သွားပြီးတော့ဒီလူတွေကြားမှာလည်းတော်တော်လေးကိုရိုက်ခတ်မှုဖြစ်စေခဲ့တဲ့တပြားတွေကတခြင်းမှာအဲ့ဒီတပြားတွေကတခြင်းလေးအားလုံးကကွဲလွန်သူအစိုးရကြီးခင်မောင်တို့ရဲ့တခြင်းလေးကိုပြန်ဆိုထားတာဖြစ်ပြီးတော့အဲ့မှာဆိုတော့တယောက်ဆိုတဲ့တခြင်းကိုတော်တော်လေးကိုဝေဖန်မှုတွေထွက်ခဲ့ပါတယ်။အဲ့တခြင်းကိုနှစ်ချိုက်အားပေးတဲ့သူတွေကတစ်ဖက်နောက်ပြီးဝေဖန်ကန့်ကွက်တဲ့သူတွေကတစ်ဖက်နဲ့တော်တော်လေးကိုကြဲကြဲလောင်လောင်ဖြစ်သွားစေတဲ့အခွေလည်းဖြစ်ပါတယ်။အဲ့တခြင်းအခွေတွေကတခြားဆိုတော်တွေတည်ဆူထားတဲ့တခြင်းတွေကိုတော့ဘာမှပြောစမ်းသိမ့်မကြားရပါဘူးနော်။ဒီတစ်ဖက်ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့တခြင်းကတော့အဲ့အခွေတွေကဒီပန်းချစ်သူဆိုတဲ့တခြင်းပဲဖြစ်ပါတယ်။တလောကပဲပထမအဆုံးအခွေတစ်ခွေထွက်သွားတဲ့ဘီလီလာမင်းတည်ဆူထားတာဖြစ်ပါတယ်။နားဆင်ကြပါအောင်နော်။
Do you know you're married?
တန်းချစ်သူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြသပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။နောက်ပြီးတော့ Twitter ထုတ်ပေးခဲ့တဲ့အစီအစဉ်တွေကိုလည်းရေဒီယိုကနေနားမထောင်လိုက်ရအောင်ဆိုရင်တော့ဒီ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်တာပါ။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
ဤသနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်။အခုတော့ကမ္ဘာထလွှားထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။လေရုကိုတန်းစင်ပေးနိုင်တဲ့ရည်ညှိထက်ဆိုင်ထားတဲ့ကားတာယာတစ်မျိုးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မော်တော်ကားပြပွဲမှာမိတ်ဆက်ပေးလိုက်ပါပြီ။ပီရုနိုင်ငံလီမာမြို့ကအသက်62နှစ်အရွယ်အဖွားအိုတူဟာဘောလုံးအသင်းနီးပြလုံနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုငင်းညံကစူးစီးပြီးမတ်ဤတန်းစင်နဲ့အတူတင်ပြထားပါတယ်။
ကားတာယာထဲမှာစိုက်ထားတဲ့ရေညှိတွေကတဆင့်လေထုကိုတန့်စင်ပေးနိုင်တဲ့ကားတာယာအသစ်တစ်မျိုးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မော်တော်ကားပြပွဲမှာပြသလိုက်ပါတယ်။ Goodyear တာယာကုမ္ပဏီကစမ်းသပ်ထုတ်လုပ်တာဖြစ်ပြီးအောက်ဆီဂျင်လို့ခေါ်တဲ့ဒီရေညှိတွေဟာဖိုတိုစင်သစစ်အလင်းနဲ့အပင်တွေအတွက်အစာချက်လုပ်တာကနေကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ကိုအသုံးပြုပြီးလူသားတွေနေ့စဉ်ရှူသွင်းနေကြတဲ့အောက်ဆီဂျင်ဓာတ်ငွေ့ကိုပြန်ထုတ်ပေးနိုင်တာပါ။ဒီကားတာယာကို smart ကားတာယာလို့ခေါ်ဖို့တုံ့နှုံထားပြီးစမ်းသပ်ဆဲအဆင်ဖြစ်ပါတယ်။ဥပမာ Paris မြို့ကြီးမှာရှိတဲ့ကားနှစ်တန်းခွဲလောက်ဟာအခုလိုတာယာတွေကိုသုံးမယ်ဆိုရင်တစ်နှစ်ကိုကာဗွန်ဒိုင်အောက်ဆိုက်တန်4000လောက်ဆုပ်ယူနိုင်ပြီးအောက်ဆီဂျင်တန်3000လောက်ပြန်ထုတ်ပေးနိုင်မယ်လို့ကြေညာထားပါတယ်။ရေညှိတွေအသက်ရှင်နေဖို့ကိုလည်းတာယာကနေရေကိုဆုပ်ယူနိုင်စွမ်းရှိတာဖြစ်ပြီးတော့အလင်းရောင်နဲ့ရေညှိပင်တွေအစာချက်နိုင်ဖို့အတွက်လည်းတာယာကိုအလင်းဖောက်ထွင်းနိုင်အောင်တည်ထွင်ထားပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းအောင်လဲပြန်လည်အသုံးပြုတဲ့ rubber အမျိုးအစားကိုအသုံးပြုထားပြီးသုံးပတ်မြင် printer နဲ့ထုတ်လုပ်ထားတာပါ။ရင်းညှိပင်တွေအစာချက်လုတဲ့အခါထွက်လာတဲ့စွမ်းအင်ကိုသုံးပြီးတာယာထဲမှာထည့်ထားတဲ့အာယုန်ကန်ကိရိယာတွေလက်စစ်မီးလုံးတွေကိုလင်းစေမှာဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုလျော့နည်းစေဖို့ကားအင်ဂျင်တစ်ခုလည်းကိုပဲအာယုန်ဆိုင်နေမှာမဟုတ်ပဲအလုံးပါဝင်တဲ့နီးလန်းတွေကိုစဉ်းစားရမှာဖြစ်ကြောင်းကားမဂ္ဂဇင်းတာဝန်ရှိသူတို့အူကလည်းပြောပါရခင်ဗျာ
။ပြည်နိုင်ငံလီမာမြို့ကအသက်62နှစ်အရွယ်အဖွားဟိုတယောက်ဟာဘောလုံးအသစ်နီးပြလုံနေပါတယ်။မာရီယာအန်ဂျယ်လီကာရမ်မော့စ်ဟာ49နှစ်ကြာနီးပြအဖြစ်အသက်မွေးလာတာဖြစ်ပြီးတော့အနှစ်40ကျော်လောက်ကိုလီမာအမေရိကနေမီအာခစာတင်မှာလှုပ်လှုပ်ခဲ့တာပါ။အသက်ကြီးပေမဲ့လည်းတက်တက်မမရှိနေသေးဖြစ်တဲ့ဒီအဖွားအိုဟာကြမ်းကြမ်းတမ်းတမ်းပြောဆိုတတ်တယ်လို့စီကံနေကြည့်သူတယောက်ဖြစ်ပါတယ်။အခုလိုပုံစံတွေကြောင့်လူငယ်အားကစားသမားတွေဟာသူ့ကိုဒုတိယအမေဖြစ်နေလေးစားကြပါတယ်။သူ့ဘဝတစ်လျှောက်လုံးအားကစားသမားတွေပေါ်နှိမ့်ညွထားပြီးတော့မိသားစုအတွက်တောင်အချိန်ပေးခဲ့သူမဟုတ်ပါဘူး။ဒါပေမဲ့လည်းတစ်ခါတလေကြရင်တော့အသက်ကြီးလာပြီးဖြစ်တဲ့အတွက်အဖော်လေးတော့လိုပြီးဖြစ်တဲ့အကြောင်းဝန်ခံခဲ့ပါသေးတယ်။ဒါပေမဲ့လည်းလာမယ့်နှစ်တွေအတွင်းမှာတော့နီးပြဆက်လုပ်သွားမှာဖြစ်ပြီးတော့ဒီမှာအားကစားသမားတွေကိုဆက်လက်ပြောဆောင်သွားမှာဖြစ်ပါရဲ့ရှင
်။ခွေးကလေးတွေမှာထူးထူးခြားခြားလုံနိုင်တာပြီးဖြစ်တတ်ပြီးတော့တရုတ်ပြည်နောက်တောင်ပိုင်းခြုံငင်းမြို့ကခွေးကလေးတစ်ကောင်ကလူလိုမျိုးလက်ရန်ပါတဲ့ skate scooter ကိုစီးပြနေပါတယ်။6လသားရှိပြီဖြစ်တဲ့ဒီခွေးကလေးနာမည်ကရှောင်ဟေးဖြစ်ပြီးတော့ခွေးမဲလေးလို့အဓိပ္ပာယ်ရပါတယ်။ဒီခွေးကလေးဟာရှေ့လက်နှစ်ဖက်နဲ့လက်ကင်ကိုထိန်းပြီးနောက်ခြေနှစ်ဖက်နဲ့ရှေ့ကိုတွန်းပြနေတာပါ။ပင်ပန်းသွားရင်တော့ခြေထောက်နှစ်ဖက်လုံးနဲ့ scooter ပေါ်ရပ်ပြပြီးပိုင်းရှင်ကိုတွန်းခိုင်းတတ်ပါတယ်။သူအခုလိုလှုပ်ပြတာကိုကူးလိုရင်ပြင်မှာလှုပ်ပြလေးရှိပြီးတော့ lua miyaji suwevi jija baare. Kwe pa nishin gaaro dikwe haa tuwa da tu skuta sita twaara alu piyo baare. Akhu lo sita da senya bae shi debe mele. Apeen toa yin eri skuta gobe atong piu ni raa pche baare. Ske siya ra moda vi soe no. Ayin lobe leba twa baare lu pa nishin gaa piyo baare kanya.
Kabadala tuja samya tdini ko naasin ge ya raba kanya. VOA ရနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တိတိကျကျတောင်းခြင်းနဲ့ဆိုရင်တော့ VOA email လေးစာ burmese@voanews.com
ယောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုန်းကအမေရိကန်သမ္မတနဲ့တွေ့ဆုံဆွေးနွေးလို့တဲ့ဆန္ဒကိုထုတ်ဖော်ခဲ့ပြီးနောက်မှာတော့ယောက်ကိုရီးယားဟာငြင်းချမ်းရေးအတွက်အဆင့်နဲ့ရှိနေပြီလို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ကမ္ဘာတစ်လွှားကိုနျူကလ িয়ার လက်နက်တွေနဲ့ချင်းချောင်နေတဲ့ကင်ဂျုံအုန်းအနေနဲ့အခုတော့ဒုံးကျည်တွေပြစ်လွတ်တော့မှာမဟုတ်ဘူးလို့အမေရိကန်သမ္မတထရန့်ကပြောဆိုခဲ့တာပါ။တရုတ်မျိုးသားပြည်သူကွန်ဂရက်ကသမ္မတ ယာရုတက်တန်အတွက်ကန့်သက်ချက်တွေကိုဒီကနေ့မှာမဲပေးပြီးပယ်ဖြတ်လိုက်ပါပြီ။အခုလိုမဲပေးဆုံးဖြတ်လိုက်တာကြောင့်လက်ရှိတရုတ်သမ္မတရှီချင်းပင်အနေနဲ့သမ္မတအဖြစ်နဲ့တက်တန်အကန့်အသတ်မရှိဆက်ပြီးတော့အုပ်ချုပ်သွားနိုင်ပွဲရှိပါတယ်။တကမ္ဘာလုံးဒုက္ခရောက်သွားနေတာကြောင့်အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲဖို့ရည်ရွယ်ချက်မရှိဘူးလို့တရုတ်ဘက်ကဒီကနေ့တနင် ဒီမှာမြို့ကအသက်60ဆယ်နှစ်အရွယ်ဖွားဟုတယောက်ဟာဘောလုံးအသင်းကြီးကလုံးနေပါလဲမဟုတ်တဲ့အကြောင်းဒါပေမဲ့ဘယ်လိုအခက်အခဲစိန်ခေါ်ချက်တွေကိုဖြစ်စေကင်တွယ်သွားနိုင်ပြီးနိုင်ငံနဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုအပြည့်အဝကာကွယ်မယ်လို့ကုန်သွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်
ကင်းညာနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တီလာဇန်ကမင်းစ်စနေနေ့တုန်းကနေထိုင်မကောင်းတာကြောင့်အစီအစဉ်တွေဖြတ်ခဲ့ရပြီမဲ့ဒီကနေ့မှာတော့ပုံမှန်စီစဉ်ထားတဲ့အတိုင်းပြန်လည်ဆောင်ရွက်နေပါတယ်ရှင်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါဒီညတွေ့အစီအစဉ်ထုတ်လို့ရေမှုကမတ်ဆူမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာရောဖက
ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.